Welcome to the Voice of America in Burmese.
မင်္ဂလာညချင်ပါရှင်။ VOA American အသံရဲ့2023ခုနှစ်ဇွန်လ18ရက်တနင်္ဂနွေညချင် VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံစီစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်တင်ဆက်နေပါတယ်။လိုင်းတိုမီတာ32 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
။မင်္ဂလာပါကျွန်တော်ရနိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုတော့မိုင်းအင်ဂျင်နိုင်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ထိုင်းအစိုးရကစီစဉ်တဲ့မြန်မာအရေးအလွတ်တဘောဆွေးနွေးပွဲကိုအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဓိကအဖွဲ့ဝင်နိုင်ငံတွေတက်ရောက်ဖို့ညှင်းဆန်လိုက်ကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာတရုတ်နိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်ဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိလာပါတယ်။ဂျူရန်နိုင်ငံမျိုးတော်ခါတောမှာတနင်္ဂနွေနေ့အစောပိုင်းကစပြီးတော့82နာရီကြာအဖြစ်ကရက်စဲရေးကိုစတင်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ထိုင်းမြန်မာနယ်စပ်ကင်းပြည်နယ်တောင်ရင်းမြင့်တလျှောက်နိုင်ငံဖက်ကျော်ရာဇဝတ်မှုတွေကိုဘာကြောင့်မတားဆီးနိုင်ပါသလဲ
You've seen the whole area be converted into a series of criminal enclaves where
ဒါကတော့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမှာတရုတ်နိုင်ငံနဲ့ဆက်ဆက်နေတဲ့နိုင်ငံဖက်ကျော်ဖွဲ့စည်းထားတဲ့ရာဇဝတ်ဂိုင်းတွေကအဲ့ဒီဒေတာတဝိုက်ကိုတိစောက်ခဲ့တာဖြစ်တယ်လို့ USIP American ငြိမ်းချမ်းရေး Institute မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဂျေဆင်တာဝါကပြောသွားတာပါမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့ပြည်သွင်းနိုင်ရဲ့မြမကပမြမမီဒီယာမြင်ကွင်းမြမပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရင်နိုင်နဲ့အတူပြောပြမှာပါရှင
်။ထိုင်းဆိုရကစီစဉ်တဲ့မြမအရေးအလွတ်တဘောဆွေးနွေးပွဲကိုအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဓိကအဖွဲ့ဝင်နိုင်ငံတွေကတက်ရောက်ဖို့ညှင်းဆန်လိုက်ကြပါတယ်။ဒီကနေ့စတင်မဲ့ဆွေးနွေးပွဲအတွက်အရှင်ထိုင်းနိုင်ငံကမြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးတန်းဆွေကိုတက်ရောက်ဖို့ဖိတ်ကြားထားပါတယ်။အခုလိုထိုင်းနိုင်ငံဘက်ကမြန်မာနိုင်ငံသားရေးဝန်ကြီးကိုတက်ရောက်ဖို့ဖိတ်ကြားထားတာဟာအာဆီယံအဖွဲ့ရဲ့ဘုံရည်တည်ချက်သဘောထားနဲ့ကိုက်ညီမှုမရှိတဲ့အတွက်ပြင်းပြင်းထန်ထန်ဝေဖန်ခံနေရပြီးတော့လက်ရှိအာဆီယံအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့အင်ဒိုနီးရှားနိုင်ငံကလည်းပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူရီကတော့မြန်မာပြည်နာချင်းကပ်ပုံတစ်ရှာပြီးတော့ထိတွေ့ဆက်ဆံမှုဆိုတာမျိုးအလုံးဘုံသဘောတူညီချက်မရရှိထားသေးဘူးလို့ထိုင်းနိုင်ငံရဲ့ဖိတ်ကြားမှုကိုအကြောင်းပြန်တဲ့စာထဲမှာထောက်ပြထားပါတယ်။ဇေဂိုနိုင်ငံကလည်းမြန်မာရေးပြည်နာကတိုးတက်မှုရှိမလားသိသလိုအာဆီယံကချမှတ်ထားတဲ့ဘုံရည်တည်ချက်၅ချက်ကလည်းတိတိကျကျတိုးတက်မှုမရှိသေးတဲ့အတွက်မြန်မာနိုင်ငံအနေနဲ့အာဆီယံထိပ်သီးဆွေးနွေးပွဲဖြစ်ဖြစ်နိုင်ငံသားရေးဝန်ကြီးအစည်းအဝေးဖြစ်ဖြစ်တက်ရောက်ဖို့စောသေးတယ်လို့စင်ကိုနိုင်ငံသားရေးဝန်ကြီး Vivian Balakrishnan ကအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။မလေးရှားနိုင်ငံကလည်းအာဆီယံရဲ့မြန်မာရေးရည်တည်ချက်ကိုအားပေးထောက်ခံကြောင်းနဲ့ထိုင်းနိုင်ငံကစီစဉ်တဲ့ဆွေးနွေးပွဲကိုတက်မှာမဟုတ်ကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုကူးကားပြီးတော့နိုင်ငံပိုင်ဗနာမသတင်းကဖော်ပြခဲ့တာပါ။ဖိနန်နိုင်ငံကလည်းအာဆီယံရဲ့အရင်သဘောတူညီချက်တိုင်းရှိနေတာကြောင့်ဒီဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်ဘူးလို့ပြောကြားခဲ့သလိုမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကလည်းမတက်ရောက်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမော့ဝီနာယီကတော့အာဆီယံကိုစားစီစဉ်တာမဟုတ်ကြောင်းနဲ့ဒေသတွင်းအကျိုးအတွက်ဖြစ်ကြောင်းဒီကနေ့ပဲခါကွယ်ပြောဆိုခဲ့ပါတယ်။ထိုင်းဆိုရရဲ့အစီအစဉ်ကိုလက်မခံခဲ့တဲ့အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကိုလည်းရှင်းပြခဲ့တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးကိုကူးကားပြီးတော့ထိုင်းသတင်းတွေမှာဖော်ပြကြပါတယ်။တရားမျိုးမှာတနင်္ဂနွေနေ့နဲ့တနင်္လာနေ့တွေမှာကျင်းပမဲ့ဆွေးနွေးပွဲအတွက်မြန်မာအကြက်တဲကြောင့်ရိုက်ခတ်မှုတွေကြုံနေရတဲ့နိုင်ငံတွေကိုဖိတ်ကြားခဲ့ပြီးတော့မြန်မာကမ္ဘောဒီးယားလာအိုဘရူနိုင်းဗီယက်နမ်တရုတ်အိန္ဒိယနိုင်ငံတို့ကအစစ်မြင့်ကိုယ်စားလှယ်တွေတက်မယ်လို့လည်းထိုင်းနိုင်ငံသားဝန်ကြီးကပြောပါတယ်။ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရကလည်းထိုင်းနိုင်ငံကအခုလိုမြန်မာစစ်ကောင်စီရဲ့နိုင်ငံသားဝန်ကြီးကိုဖိတ်ကြားခဲ့တဲ့အပေါ်မှာစိတ်ပျက်ရသလိုဒီအစည်းအဝေးကိုဖျက်သိမ်းပေးဖို့နဲ့ဖိတ်ကြားခံရတဲ့အဖွဲ့ဝင်နိုင်ငံတွေမတက်ရောက်ဖို့တောင်းဆိုခဲ့ပါတယ်။ဒါပြင်မြမကြီးတက်ကြွလှူရှားတဲ့အဖွဲ့82ဖွဲ့ကလည်းအခုလိုထိုင်းနိုင်ငံဘက်ကဖိတ်ကြားခဲ့တဲ့ပုံမှာအိတ်ဖွင့်ပေးစာပေးပို့ပြီးတော့ပြစ်တင်ရှုတ်ချထားပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာတရုတ်နိုင်ငံမှာသူ့ရဲ့နှစ်ရက်ကြာခီးစဉ်ဖြစ် ဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိလာပါတယ်။သူခီးစင်ဟာတရုတ်နဲ့အမေရိကန်ကြားမှာပွင့်လင်းမြင်သာတဲ့ဆက်ဆံရေးထူထောင်ဖို့အထောက်အခုပြစ်စီမယ်လို့မျှော်လင့်တဲ့အကြောင်းဝန်ကြီးဘလင်ကန်ကပြောဆိုထားတာပါ။ဘလင်ကန်ဟာ2018ခုနှစ်နောက်ပိုင်းတရုတ်ပြည်ကိုလာရောက်ခဲ့တဲ့ပထမဦးဆုံးသောအမေရိကန်နိုင်ငံသားရေးဝန်ကြီးလည်းဖြစ်ပါတယ်။ဘေကျင်းမြို့တော်မှာဝန်ကြီးဘလင်ကန်ခီးစင်ကိုကြိုဆိုနှုတ်ဆက်ခဲ့တဲ့တရုတ်နိုင်ငံသားရေးဝန်ကြီးရှင်ကျန်းနဲ့လည်းတနင်္ဂနွေနေ့နောက်ပိုင်းမှာအလုပ်သဘောညစာဆားခဲ့ကြပါတယ်။တရုတ်နိုင်ငံကိုအမေရိကန်အဆင့်မြင့်အရာရှိတဦးရဲ့ရှာရှာပပါခီးစင်မှာနှစ်နိုင်ငံဆက်ဆံရေးပြန်လည်တည်ဆောက်နိုင်ဖို့ကိုတော့တိတ်ညော်လင့်မထားကြပါဘူး။ဒါပေမဲ့ဒီခီးစင်တွင်းမှာတရုတ်အစိုးရထိပ်ပိုင်းခေါင်းဆောင်တွေကဝန်ရင်နဲ့တွေ့ဆုံဖို့ရှိတယ်လို့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ပြဖို့အလားအလာလည်းရှိနေပါရဲ့ရှင်
။အိန္ဒိယဝန်ကြီးချုပ်နရင်ရာမိုဒီဟာလာမဲ့ဂျွန်လ22ရက်နေ့မှာတော့အမေရိကန်ပြည်ထောင်စုကိုနိုင်ငံတော်ခီးစင်ဖြစ်လာရောက်မှာဖြစ်ပြီးတော့ဒီခီးစင်ကနှစ်နိုင်ငံဆက်ဆံရေးမှာသမိုင်းမှတိုင်တစ်တည်းစိုက်ထူနိုင်လိမ့်မယ်လို့နှစ်ဖက်တာဝန်ရှိသူတွေကအပြည့်အစုံဆောင်ရှုမြင်နေကြပါတယ်။အိန္ဒိယနိုင်ငံသားရေးဝန်ကြီးစူပရာမန်ယမ်ဂျိုင်ရှန်ကာကတော့အိန္ဒိယနဲ့အမေရိကန်နိုင်ငံဆက်ဆံရေးကအလွန်ကိုတိုးတက်ကောင်းမွန်နေတာဖြစ်တယ်လို့ပြောပါတယ်။ဤပညာပိုင်းခုံသွေးပိုင်းပြီးတော့နိုင်ငံရေးရစုံချက်နဲ့မဟာဗျူဟာကျတဲ့အကျိုးစီးပွားပိုင်းတွေကိုပဲကြည့်ကြည့်အိန္ဒိယနဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးကပိုပြီးတော့အားကောင်းလာနေတဲ့ဆိုတာကိုအလွန်စိတ်ဝင်စားစရာကောင်းတဲ့ကိစ္စဖြစ်တယ်လို့ထင်ကြောင်းအိန္ဒိယနိုင်ငံသားဝန်ကြီးဂျိုင်ရှန်ကာကသတင်းတောက်တွေကိုပြီးခဲ့တဲ့ဘက်မှာပြောကြားခဲ့ပါတယ်ဒီထဲမှာစိတ်ဝင်စားစရာအကောင်းဆုံးကတော့တရုတ်နိုင်ငံကခေါင်းထောက်လာတဲ့ကိစ္စဖြစ်တယ်လို့အကဲအကတ်တွေကတော့ပြောပါတယ်အိန္ဒိယနဲ့တရုတ်နိုင်ငံကြားနိုင်ငံနယ်စပ်ပြဿနာနဲ့ပတ်သက်ပြီးတော့ဆေးရည်ရထင်းမာမှုတွေ၃နှစ်ရှိလာကြာလာချိန်မှာပဲအခုလိုအိန္ဒိယဝန်ကြီးချုပ်မိုဒီရဲ့အမေရိကန်ခီးစဉ်ဖြစ်လာခဲ့တာပါအရင်ကတော့အိန္ဒိယကအမေရိကန်နဲ့နီးနီးကပ်ကပ်ဆက်ဆံဖို့တွန်းဆုတ်နေခဲ့ပြီးတော့အခုခါမှာတော့ဒေသတွင်းမှာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကိုချိန်ခွဲရှာပြန်ကြည့်ဖို့အတွက်အာရှမှာအမေရိကန်နဲ့နီးနီးကပ်ကပ်လှုပ်ဆောင်ဖို့လိုအပ်လာနေတယ်ဆိုတာကိုနှစ်ဖက်စလုံးကသဘောတူလက်ခံလာကြတယ်လို့အကဲခတ်တွေကပြောပါတယ်ဝန်ကြီးချုပ်မိုဒီဟာဒီခီးစဉ်အတွင်းမှာတော့အမေရိကန်လွှတ်တော်မှာမင်းငုံပြောကြားသွားဖို့ရှိသလိုထိတ်တန့်စီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393နဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတရမှာလိုင်းလက်မီတာ190 kHz 1500ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ view ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။ယူကရိန်းနိုင်ငံကခါကိုဗာရေကာတာကြီးပြိုကျတာဟာဖောက်ခွဲပစ္စည်းကြောင့်ဖြစ်နိုင်တယ်လို့ New York Times သတင်းစာကြီးကပြောလိုက်ပါတယ်။American engineer နှစ်ယောက်ဖောက်ခွဲဆိုင်ရာကျွမ်းကျင်သူနဲ့ရေကာတာလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အတွေ့အကြုံအများအပြားရှိတဲ့ Ukraine engineer တယောက်တို့ကိုကူးကားပြီးတော့ New York Times သတင်းစာကဖော်ပြခဲ့တာဖြစ်ပါတယ်။ဒီရေကာတာပြိုကျမှုကြောင့်လူတွေထောင်ထဲချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့အပြင်လေယာဉ်တွေလည်းဆုံးရှုံးခဲ့ပါတယ်။တချိန်တည်းမှာပဲ Ukraine စစ်ပွဲအဆုံးသတ်ဖို့အတွက် Africa ခေါင်းဆောင်တွေဘက်ကအဆိုပြုတဲ့ငြိမ်းချမ်းရေးအစီအစဉ်ကို Russia သမ္မတ Vladimir Putin ကမနေ့ကလက်မခံဘဲပယ်ချလိုက်ပါတယ်။အာဖရိကခုနှစ်နိုင်ငံကခေါင်းဆောင်တွေဟာယူကရိန်းသမ္မတဇလင်စကီနဲ့တွေ့ဆုံပြီးတဲ့နောက်ရုရှားသမ္မတပူတင်နဲ့စိန့်ပီတာစဘတ်မြို့မှာမနေ့ကတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒါပြင်ယူကရိန်းနိုင်ငံအရှေ့ပိုင်းကဟာကိဗဒေသမှာမနေ့စနေနေ့ကဒီရုရှားဘက်ကပစ်လိုက်တဲ့ဒုံးကျည်တစ်စင်းထိမှန်ခဲ့တာကြောင့်စေနာဝန်ထမ်း2ဦးသေဆုံးသွားခဲ့တယ်လို့ဟာကိဗဒေသအုပ်ချုပ်ရေးမှူးကပြောကြားလိုက်ပါတယ်ခင်ဗျာ။
ဆူဒန်နိုင်ငံမြို့တော်ခါတွန်မှာတနင်္ဂနွေအစောပိုင်းကပြိုင်ဘက်စစ်တပ်အုပ်စုနှစ်စုကြားမှာနှစ်လကြာပဋိပက္ခတွေရပ်ဆိုင်းဖို့ရည်ရွယ်ထားတဲ့82နာရီကြာအပြစ်ခတ်ရစဲရေးကိုစတင်ခဲ့ပါတယ်။ပြစ်ခတ်မှုတွေငြိမ်းသက်မသွားခင်စနေတညလုံးခါတွန်မှာတိုက်ပွဲတွေလေကြောင်းတိုက်ခိုက်တာတွေရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဆူဒန်စစ်တပ်နဲ့ခွဲထွက်သွားတဲ့ RSF တပ်တွေကြားဒေသစံတော်ချိန်နဲ့6နာရီမှာစတင်တဲ့အပြစ်ခတ်ရစဲထားတဲ့ကာလအတွင်းတိုက်ခိုက်တာတွေရှောင်ကျဉ်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့သဘောတူညီခဲ့ကြပါတယ်။ဒီအခုနောက်ဆုံးအပြစ်ခတ်ရစဲရေးအတွက် sorry နဲ့ American နိုင်ငံတွေကပဲကြားဝင်ဖြန့်ပြီးခဲ့တာပါရှင
်ဖိလစ်ပိုင်နိုင်ငံမှာဒီနေ့မီးလောင်ခဲ့တဲ့ခီးစည်တင်ကရုတင်ပေါ်မှာပါလာတဲ့လူ120လုံးကိုကယ်တင်နိုင်လိုက်တယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်တွေကဒီနေ့မှပြောလိုက်ပါတယ်တင်ပေါ်မှာပါလာတဲ့ခီးစည်65ယောက်နဲ့တင်ပေါ်ဝန်ထမ်း55ယောက်စလုံးကိုကယ်တင်နိုင်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ဖိလစ်ပိုင်နိုင်ငံက MV Esperanza Stars ကရုတင်ပေါ်ဟာလာစီစိတ်ကန်းကနေပြီးတော့တပီလာရန်စိတ်ကန်းကိုသွားစင်မှာလမ်းမှာမီးလောင်ခဲ့တာပါဖိလစ်ပိုင်ကမ်းခြေဆောင်တပ်ကတင်းဝမှာပါလာတဲ့ခီးစည်တွေကိုခေတင်ပြီးတော့ တင်ပေါကိုမီးငိမ့်တက်နိုင်ခဲ့တာဖြစ်ပြီးတော့တင်ပေါမှာပါလာတဲ့ခီးတဲ့အားလုံးကိုလည်းဘေးလွယာကိုရွှေ့ပြောင်းပေးနိုင်ခဲ့တယ်လို့ကန်ဂျီဆောင်တက်ရဲ့ပြောခွင့်ရဂျွိုင်းဂူမာတေးကကြေညာချက်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့မတ်လတုန်းကတော့ဖိလစ်ပိုင်တောင်ပိုင်းကဘာစီလန်ပြည်နယ်ရဲ့ကမ်းတော်မှာခီးတဲ့တင်တင်ပေါ်တစဉ်မီးလောင်ခဲ့တာကြောင့်29ယောက်သေဆုံးခဲ့ပူပါတယ်ခင်ဗျာ
။တနင်္ဂနွေညချမ်းသတင်းစီစဉ်ကိုကိုရင်နိုင်နဲ့အတူတင်ဆက်ခဲ့တာပါ။ VOA မြန်မာပိုင်းစီစဉ်တွေကို Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်။အခုတော့ကမ္ဘာဒုက္ခသည်များနေ့အထူးစီစဉ်ကိုကျမတို့တင်ဆက်မှာပါမကြခင်ကြားရောက်တော့မဲ့ဒီကမ္ဘာဒုက္ခသည်များနေ့ဖြစ်ပေါ့နော်ဒီတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေကိုခုံလုံခွင့်ပေးထားတဲ့အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတရားဝင်အလုပ်လုပ်ကင်ခွင့်ပေးဖို့အသက်မွေးဝမ်းကြောင်းပညာရက်တွေစနစ်တကျတင် जा ပေးဖို့ရိုဟင်ဂျာတွေကတောင်းဆိုလိုက်ပါတယ်မွေးရမြေရဲ့အဝေးကိုထွက်ပြေးနေရတဲ့ဒုက္ခသည်တွေရဲ့ Hope Away From Home2023ဒီနှစ်အတွက်ဒီစောင်းပုတ်အဖြစ်ပေါ့နော်အိမ်ဝေးသူတို့မျှော်လင့်ချက်ကမ္ဘာဒုက္ခသည်များနေ့အထူးအစီအစဉ်ဖြစ်ရိုဟင်ဂျာဒုက္ခသည်တွေကိုဆက်သွယ်မေးမြန်းပြီးတော့မဆုမွန်ကတင်ဆက်မှာပါရှင
် Hope Away From Home 2023ဒီနှစ်ဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာတော့မိမိတို့ရဲ့နေရရင်းတွေကနေဆေးရပြိပခါတွေဖန်စီတက်ပြတ်ညှဉ်းပန်းနှိပ်စက်မှုတွေကြောင့်အသက်ဘေးလွယာကိုထွက်ပြေးတင်းရှောင်နေရတဲ့ဒုက္ခသည်တွေရဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုပြဿနာတွေရဲ့အရေးအထူးအလေးပေးဆောင်ရွက်ပေးကြဖို့ကြီးမားချက်တွေနဲ့ကမ္ဘာတဝန်းမှာတိုက်တွန်းတောင်းဆိုနေကြတာဖြစ်ပါတယ်ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့တတ်မှတ်ခံခဲ့ရမှုတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာ KI နဲ့ကဒုက္ခသည်စခန်းတွေထဲမှာရခိုင်မြောက်ပိုင်းကနေလူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေကြားအသက်ဘေးကနေလွတ်အောင်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ဒီနှစ်မှာတော့စားနပ်ရိက္ခာအခက်အခဲအကျက်တဲ့အတော်လေးကိုဖြစ်နေပါတယ်ရိုဟင်ဂျာဒုက္ခသည်တွေအတွက်ဒီနှစ်လိုအပ်တဲ့အမေရိကန်ဒေါ်လာ186သန်းအလှူခံခဲ့ပေမဲ့24ရာခိုင်နှုန်းပဲကုလသမဂ္ဂလက်ခံရရှိခဲ့ပါတယ်အခုလိုမျိုးရိုဟင်ဂျာဒုက္ခသည်တွေကိုနိုင်ငံတကာပံ့ပိုးမှုနည်းလာတာကြောင့်2023နှစ်စန်းကနေစလို့ရိုဟင်ဂျာဒုက္ခသည်တစ်ယောက်ကိုတစ်လကိုအမေရိကန်ဒေါ်လာ12ဒေါ်လာပံ့ပိုးရကနေ10ဒေါ်လာပထမဆလျှော့ခဲ့ပါတယ်ဂျွန်လ10ရက်နေ့ကနေစပြီးတော့10ဒေါ်လာထပ်ပြီးလျှော့ချခဲ့ပါတယ်အခုလိုမျိုးဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကိုပေးနေတဲ့အကူအညီတွေနဲ့စားနပ်ရိက္ခာဘိုးတွေကိုကုလသမဂ္ဂကတဖြည်းဖြည်းဖြတ်တောက်လာတဲ့အချိန်မှာတော့ကိုယ်အားကိုယ်ကိုပြီးအတ္တမွေးဝမ်းကြောင်းနိုင်လောက်တဲ့ကြွန့်ကျင်မှုတွေရှိဖို့ဒုက္ခသည်တွေအနေနဲ့အတ္တမွေးဝမ်းကြောင်းအတတ်ပညာတွေကိုသင်ကြားကြပါလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးကတိုက်တွန်းဆော်ဩပါတယ်။လက်တလောနေရပြန်ဖို့ကလည်းမရေရာသေးတဲ့အချိန်ဤကန့်တွေထဲမှာလည်းတရားဝင်အလုပ်လုပ်ကင်စားတောက်နေထိုင်မှုအခွင့်အလမ်းတွေနည်းနေတဲ့အချိန်မျိုးမှာတော့ရိုဟင်ဂျာတွေအတွက်အလုပ်ကင်တွေဖန်တီးပေးဖို့လိုပါတယ်လို့အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်တွေကတောင်းဆိုပါတယ်။အထူးသဖြင့်ရိုဟင်ဂျာလူငယ်တွေအမျိုးသမီးတွေနဲ့ကလေးငယ်တွေအတွက်ဘဝအာမခံချက်ပေးနိုင်တဲ့အသက်မွေးဝမ်းကြောင်းပညာနဲ့အလုပ်ကိုင်းတွေဖန်တီးပေးပါလို့စခန်းထဲမှာရိုဟင်ဂျာလူငယ်တွေအတွက်ပညာပေးသင်တန်းတွေမှာစေတနာဝန်ထမ်းအဖြစ်ကူညီဆောင်ရွက်ပေးနေတဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်ကမြေတားရက်ခံပါတယ်
။ဟင်ဂျာတွေကိုအလုပ်အခိုင်ဖန်တီးပေးဖို့ကိုအားကူကူဖို့ပြောတယ်ပေါ့ကျွန်တော်ရဲ့အမိအရပြောမယ်ဆိုလို့ဆိုရင်သူရဲ့ပြောစုချက်ကဒါအင်မတန်မှခောင်းပါတယ်ဒါကဒီလိုမျိုးရှိမယ်ဆိုလို့ဆိုရင်ဒီမှာကဟိုမလလအပ်တဲ့ဟိုပြဿနာတွေကိုရှောင်လဲရမယ်ဒီမှာလက်ရှိပြပွားနေတဲ့ဟာတွေလည်းပြလာမှာမဟုတ်ဘူးဥပမာဒီမှာလူကုန်ကိုမှုတို့ရှားမအချင်းပင်မှုအချင်းပင်မှုတို့ပြီးတော့ဟိုတခြားဟိုပဋိပက္ခတို့ဒါတွေကိုရှောင်လဲရမှာပေါ့နော်အဲ့လိုကတန်မွေဝင်ကြောင်းဟိုပညာတွေသူတို့ကဟိုအတိပညာတေးပညာတွေကိုထင်ပေးမယ်ဆိုလို့ဆိုရင်ဒါကတော့ဟိုအခွန်လုံးအတွက်တော့ဟိုအဆင်ပြေလာမယ်လို့ကျွန်တော်ကမျှော်လင့်ပါတယ်ဥပမာအပြင်ဒီမှာကဟိုဆေးယုံအလုံးယုံပေါ့နော်ဒါတွေလုတ်ပေးလဲရတယ်ပြီးတော့ဟိုကွန်ပျူတာနိပညာနော်ကွန်ပျူတာနိပညာလည်းဒါသင်ပေးလေရတယ်ပြီးတော့ကွန်ပျူတာပြုပြင်းနိဒါတွေလည်းသင်ပေးလေရတယ်ဒီမှာသင်တန်းတွေပေးလေရတယ်ပြီးတော့ဟိုဆဲရို့ဘာရို့ဟိုခါရို့ပြီးတော့နိုင်ရီရို့အဲ့လိုစားသပင်းပေါ့နော်ဒါတွေလည်းသင်တန်းတွေပေးပြီးတော့သင်ပေးလေရတယ် ဒါကလည်းလွတ်တွဲကွာကူကူလို့ရမယ်ဟာတွေပါပဲကူတူးပေါ်ကူရက်တက်ပြီးတော့ဒါတွင်လည်းသူတို့လှောက်ဆက်လေးရမှာပေါ့နော်အဲပြီးတော့အခြေခံချက်မှရေးပေါ့နော်ဥပမာမှာသူနာပြူလူတင်တင်းတွေပေါ့နော်အဲဒါတွေရှိတယ်အဲဒါတွေလည်းအဲလူတွေကကူတူးကူတူးပေါ်ကူရက်တက်ပြီးတော့ဟိုလှောက်ဆက်လေးရတဲ့ဟာတွေပဲဖြစ်ပါတယ်
ရိုဟင်ညာတွေဟာဒုက္ခတဲ့စခန်းတွေထဲမှာတရားဝင်ပညာသင်ကြားနိုင်မှုအခွင့်အလမ်းနည်းပါးနေတဲ့အချိန်မှာလဲနိုင်ငံတကာအသိအမှတ်ပြုလက်မှတ်တွေထုတ်ပေးတဲ့အထိအသက်မွေးဝမ်းကြောင်းပညာရက်တွေကိုစနစ်တကျသင်ကြားပေးပါလို့ရိုဟင်ညာဒုက္ခတဲ့တွေကတောင်းဆိုပါတယ်ရိုဟင်ညာဒုက္ခတဲ့ဥ္ဇလန်ရဲ့အမြင်ကတော
့စခန်းတွေမှာဆိုရင်လွတ်လွတ်လပ်လပ်ဒီလိုပေါ့အဲစိုက်ပျိုးရေးမဲမှုရေးဒီလိုလုပ်ငန်းလုပ်ကင်ဘုရားတွေနေရာတော့မရှိတတော့ပါဒီစခန်းပြပမှာအဘောဆက်ယုံအလဲယုံတွေမှာရိုဟင်ဂျာဒုက္ခစီများကအလောင်းဝင်ဝင်လောက်ခိုင်နိုင်မယ်ဆိုရင်အေးရိုဟင်ဂျာဒုက္ခစီများအတွက်တက်တာရာရောက်စင်မယ်လို့ယူဆပါတယ်။နောက်အပြင်မှာဂျာပန်လုပ်ငန်းများအလောကအဲတခြားသောလောက်ခိုင်မှုများလွတ်လပ်စွာလောက်ခိုင်နိုင်မယ်ဆိုရင်တစ်ဖက်ကတက်တာရောက်မယ်လို့ယူဆမိပါတယ်။စကားအတွင်းမှာလည်းဒီလိုပေါ့စီးပွားရေးเออไปเนี่ยสุยเอลุลุลาลาลุกไข่กวนไปมั้ยสุยจนเราอ่ะถั่วတော့ตะแฟก็ตะตะย่อมมั้ยลูกย่อมเลยป่ะ
အရင်တော့ကရခိုင်ပြည်နယ်ဘူးသီးတောင်မှာပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်တာဝန်ယူခဲ့ဘူးတဲ့ဥရွှေမောင်းကတော့ဘင်္ဂလားဒေ့ရှ်အနေနဲ့အထည်ချုပ်လုပ်ငန်းလိုမျိုးအသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုဖန်တီးပေးမယ်ဆိုရင်တင်းချီတဲ့ရိုဟင်ဂျာတွေဟာကိုယ့်လူအားကားနဲ့ကိုယ်ရက်တည်နိုင်တဲ့အနေအထားကိုရောက်သွားနိုင်ပါတယ်လို့တိုက်တွန်းအကြံပေးပါတယ်
။သူတို့ဒီလက်ရှိယာယီအနေနဲ့ဘင်္ဂလားဒေ့ရှ်မှာနေနေရတော့ဒီလူတွေဆိုတာနေ့တိုင်းစာဝတ်နေရရှိတယ်နော်နေ့တတူကလုပ်ငန်းတွေရှိတယ်နောက်ကကလေးတွေကကြီးလာမယ်ကြည့်လာတဲ့သူကနော်အင်တာဗျူးပေါ်အရရောက်မယ်ပညာသင်ရမယ်နော်စီးပွားအင်တာတခုဖြစ်လိုက်ဒါဒီအုတ်ထင်းသူတွေကဒါကိုယ့်ရဲ့မိသားစုပေါ်မှာတာဝန်ချေပွင့်တဲ့ဒါဝင်ဝင်ဆိုတာလိုတယ်အခုလက်ရှိအနေထားရသူတို့ကဘင်္ဂလားဒေ့ရှ်နိုင်ငံကစေတနာကောင်းကောင်းနဲ့လက်ခံထားတယ်ဆိုပေမဲ့ဒီတရားဝင်အလုပ်လုပ်ပဲမရှိဘူးပညာသင်ရမယ်မရှိဘူးဆိုတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံဒီဆိုသူတို့ကိုကတ်မှာအဲ့ဒါမျိုးပေါ့နော်ခလောင်ထားမဲ့အစားသူတို့ရဲ့ဒုက္ခတွေရပိုင်ခွင့်ဆိုတဲ့ဒီမှာအလုတ်လုတ်ပိုင်ခွင့်ပညာသင်ပိုင်ခွင့်ဆိုတော့ကျွန်တော်ကအလုတ်လုတ်ပိုင်ခွင့်ဆိုတာကစစ်တကောမျိုးဒါကမျိုးတွေတော့လုတ်ခိုင်းတာမဟုတ်ဒီကမ်နဲ့ကော့စ်ဘဇာခရိုင်အတွဲမှာဥမာပြပြောရင်တို့မှာဒီကျွန်တော်အထည်ချုပ်ဆက်ယုံနေရှိတယ်လုပ်ငန်းရှင်တွေအများကြီးပဲအမေရိကန်နဲ့ယူရိုတကဘာလုံးကိုပို့တယ်ဆိုတော့အဲ့ဒါမျိုးအထည်လိတ်ဆက်ယုံပေါ့လေနော် garment factory 35ခုလောက်ကိုတော့မှလုတ်ပေးရင်တော့မှဒီလူတွေအတွက်အလုတ်ကင်ခွင့်လည်းရမယ်ဒါကဘင်္ဂလားဒေ့ရှ်နိုင်ငံကလုတ်ပစ်နိုင်တဲ့အနေအထားဆိုတော့ဒါမျိုးကလည်းကျွန်တော်ကဟိုအမြဲတမ်းပြောခဲ့တာမဟုတ်ပါဘူးဒါရေလိုပေါ့လေနောက်ဆိုရင်လူတွေကအလုတ်ကဲခွန့်လဲရှိမယ်အဲ့ဒါမျိုးရှိလို့ရှိရင်ခုနကနိုင်ငံတကာကအထောက်ပံ့ပေးနေတဲ့ဒီဂျာလိုင်းရင်ဒိုနာတွေကသူတို့ဒိုနာဖက်တစ်လို့ခေါ်ရပါကျွန်တော် UN အတိုင်းဝဲမှာနော် International အတိုင်းဝဲမှာဆိုတော့ဒါမျိုးဒိုနာတွေကပေးရင်ပေးနဲ့ဂျာလာတော့သူတို့ညင်းငွဲ့လာတယ်ဒါကြောင့်မလို့ WFP နဲ့ UN ကလည်းရိတ်ခါဖြတ်တောက်ရတဲ့အချက်နေဒီဒီအားကနေလေကျွန်တော်တို့ကြော်လွှားလို့ရအောင်ကိုယ့်အကူလေကျွန်တော်တို့လှုပ်ရှားလို့ရအောင်ပညာသတိအောင်အခွင့်အလမ်းနဲ့ဖန်တီးပြရမယ
်ရန်မုံငွေမလုံလောက်မှုတွေကိုကုလသမဂ္ဂကအကြက်တဲတွေနဲ့ရင်ဆိုင်နေရချိန်မှာဒီရိုဟင်ညာတသန်းကျော်ရဲ့ဝင်တော့ဝင်ဖို့ထံကိုဘင်္ဂလားဒေ့ရှ်နိုင်ငံတနိုင်ငံတဲကပဲခံမနေသင့်ဘူးလို့လေကုလသမဂ္ဂတာဝန်ရှိသူတွေကပြောထားပါဗျ။အခုလောလောဆယ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာတရုတ်နိုင်ငံရဲ့ဂျာဝင်ဆွေးနွေးပေးမှုနဲ့ရိုဟင်ညာဒုက္ခသည်တွေမြန်မာပြည်ပြန်ပို့နိုင်ရေးစမ်းသပ်စီမံချက်တွေနဲ့ပြန်ပို့ဖို့လှုံ့ဆော်နေပါတယ်။ဒါပေမဲ့ဘယ်ဒုက္ခသည်ကိုမှအတင်းအဓမ္မပြန်မပို့ပါဘူးလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကဆိုထားပါတယ်။ရိုဟင်ညာဒုက္ခသည်တွေကိုဖိအားပေးပြန်ပို့တာမျိုးမလုပ်ဖို့နဲ့မြန်မာနိုင်ငံကိုရိုဟင်ညာတို့ပြန်ရေးကလုံခြုံစိတ်ချပြီးမိမိသဘောအလျောက်လူကုန်တိုက်ခါနဲ့အညီပြန်ရတဲ့ခရီးပဲဖြစ်စေဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကတတိပေးပြောဆိုနေကြချိန်မှာပဲမွေးမြေကနေအဝေးကိုပြေးခဲ့ရတဲ့ရိုဟင်ညာတွေရဲ့အနာဂတ်မျှော်လင့်ချက်ကတော့မရေရာမသေချာမှုတွေနဲ့ပြည့်နှက်နေစေဖြစ်ပါတယ်ရှင်
။ဒါကတော့ဒီလာမယ့်အင်္ဂါနေ့ဂျွန်လ20ရက်နေ့မှာကြာရောက်မယ့်ကမ္ဘာဒုက္ခသည်များနေ့အထူးအစီအစဉ်ဖြစ်မဆုမွန်ကတင်ဆက်သွားတာပါ။အခုတော့မြမဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်တောင်ရင်းမြစ်တခြားအခြေပြုကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ဆက်စပ်တဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေစိုက်ဘာကျုံပြုမှုတွေအွန်လိုင်းကနေငွေကြေးလိမ်လည်မှုတွေဟာအချိန်တိုအတွင်းမှာကမ္ဘာလုံးဆိုင်ရာအင်တာနက်သုံးစွဲသူတွေကပါအန်ဒီရဲ့ပေးလာနေကြောင်းယူအက်စ်အိုင်ပီအမေရိကန်ငြိမ်းချမ်းရေးအင်စတီကျူကတတိပေးလိုက်ပါတယ်ရွှေကုတ်ကိုဒေတာတ ဒီစင်တာဝမှာကဒီရွှေကုန်းကိုနဲ့ပတ်သက်လို့အချက်လက်တွေအများကြီးသိထားတော့အခုနောက်ဆုံးအဲ့ဒီမှာဘာတွေဖြစ်ပျက်နေတယ်လဲဆိုတာကိုပြောပြလို့ရမလားရှင့
် Yeah so all not only in Shwekoko but
okay,
really
Shwekoko မှာတယ်မကပါဘူး KM နဲ့တောင်ရင်မြစ်တစ်လျှောက်ကီလိုမီတာ50လောက်ရှည်လျားတဲ့ area တစ်ခုလုံးဟာရာဇဝတ်ကိုင်းတွေကြီးစိုးတဲ့နေရာတွေဖြစ်ပြောင်းလဲသွားတာကိုမြင်တွေ့ခဲ့ရပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်တွင်တရုတ်နိုင်ငံနဲ့ဆက်ဆက်နေတဲ့နိုင်ငံဖြတ်ကျော်ဖွဲ့စည်းထားတဲ့ရာဇဝတ်ဂိုင်းတွေကအဲ့ဒီဒေသတစ်ဝိုက်ကိုတိစောက်ခဲ့တာဖြစ်ပါတယ်အထူးသဖြင့်မြမစစ်တပ်လက်အောက်မှာရှိတဲ့ KNL ဂျားဆောင်တပ် BGF နဲ့အဲ့ဒီတရုတ်ရာဇဝတ်ဂိုင်းတွေပူးပေါင်းဆောင်ရွက်မှုတွေအလွန်နဲ့ရှိုင်းပြီးဩစွာလွှမ်းမိုးမှုလည်းရှိပါတယ်အစပိုင်းမှာတော့ BGF နဲ့ဂျားဆောင်တပ်နဲ့ဒီရာဇဝတ်ဂိုင်းတွေဟာတရမွေအွန်လိုင်းလောင်းကစားတွေကိုလက်ခံကျင်းပဖို့မြို့သစ်တွေကိုစောက်တာအွန်လိုင်းလိမ်လည်မှုလုပ်ငန်းတွေတရုတ်နိုင်ငံသားတွေကိုအဓိကပြစ်မှတ်ထားပြီးလုပ်ကြတာပါ။ဒါပေမဲ့အဲ့ဒီမှာရာဇဝတ်မှုပုံစံတွေကျယ်ပြန့်လာတာကိုကန်ယောဂါကြီးပြီးကြတဲ့ကတွေ့မြင်နေရပြီးစစ်တပ်ကအာဏာသိမ်းပြီးကြတဲ့ကဒီလိုရာဇဝတ်မှုတွေဟာသိသိသာသာတက်လာနေပါတယ်။တောင်ရင်မြစ်တစ်လျှောက်အဲ့ဒီဒေသမှာလူကုန်ကူးခံရတဲ့နိုင်ငံပေါင်း30ကျော်ရှိပါတယ်။နိုင်ငံပေါင်း46နိုင်ငံကအရှိတောင်အာရှကိုလူကုန်ကူးခံရပြီးဒါဟာဆိုက်ဘာချွန်ပြူမှုအဖြစ်လူကုန်ကူးခံနေရတာပါ။ဒါကြောင့်တရုတ်အမျိုးသားတွေကိုပြစ်မှတ်ထားတဲ့ online လိမ်လည်လှည့်ပြားမှုတွေကခုကမ္ဘာတဝန်းကအင်တာနက်သုံးစွဲသူတွေကိုပါပြစ်မှတ်ထားနေတာဖြစ်ပါတယ်။ပြီးတော့ကမ္ဘာတဝန်းကတခြားနိုင်ငံအတော်များများပါဝင်ဂျပန်၊ဥရောပတလွားနဲ့အမေရိကန်နိုင်ငံသားတွေကို online crypto ငွေကြေးနဲ့ပတ်သက်လို့လိမ်လည်လှည့်စားတာတွေကိုတွေ့နေရပါတယ်။ဒါဟာမြန်မာနိုင်ငံမှာအာဏာသိမ်းပြီးကြတဲ့ကရာဇဝတ်မှုတွေကျေပြန့်လာပြီးပုံစံတက်နေတဲ့ကျူးလွန်နေတာတွေအများကြီးရှိနေတာကျွန်တော်တို့တွေ့နေရပါတယ်။ဒါဟာဒီရာဇဝတ်ဂိုင်းတွေကိုအားကောင်းစေမဲ့နီလန်းတစ်ခုပါပဲ
So the situation regarding cyber
silver ဒီ cyber ဂျုံပြုတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ရှိရင်မြန်မာနိုင်ငံလိုဆင်းရဲတဲ့နိုင်ငံမှာလျှက်စင်တွေကလည်းအလုံးလောက်ကမရှိဘူးအင်တာနက်ကလည်းကန့်သက်ခံထားရပါတယ်ဆိုတော့ဆက်အာနာတင်ထားတဲ့နိုင်ငံမှာဒီလိုနီးပညာနဲ့ပတ်သက်ပြီးတော့လူကုန်ကူးဂျုံပြုတ်စေခိုင်းတာတွေကရွှေကုတ်ကိုမှဘာကြောင့်အဲ့ဒီလောက်ရှိနေတာလဲရှင်
Yeah, so a few years ago, when these cities were being developed,
ဒီကိန်းတွေဟာသူတို့တည်ထောင်ထားတဲ့ကုမ္ပဏီတွေစီကနေရွှေကုတ်ကို area တွေကိုဝယ်ရအပြောင်းများယူလာကြပါတယ်။ဟောင်ကောင်မှာအခြေစိုက်တဲ့ Yeti IHG ကုမ္ပဏီလိုနောက်အဲ့ဒီဒေသအတွက်ပတ်စံတွေဟာမလေးရှား၊ကမ္ဘောဒီးယားနဲ့တရုတ်ပြည်မလိုနိုင်ငံတွေကလာကြတာဖြစ်ပါတယ်။ဒါပေမဲ့ကာစီနိုမြို့တွေလို့ခေါ်ကြတဲ့ဒီမြို့သစ်တွေထူထောင်မှာပါဝင်တဲ့စီးပွားလုပ်ငန်းအများပြားဟာထိုင်းနိုင်ငံကနေလက်စစ်တအားဝယ်ယူဖို့ထိုင်းပုဂ္ဂလိကကုမ္ပဏီတွေနဲ့သဘောတူစာချုပ်ချုပ်ဆိုထားကြပါတယ်။အင်တာနက်ဆိုရင်လည်းမာပြည်တွင်းကနေတည်းမဟုတ်ပါဘူး။လွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကလေးကနေဆက်ထိုင်းဘက်ကနေယူနေတာပါ။ဒါဟာဒီရာဇဝတ်ဂိုင်းတွေအတွက်အားကောင်းစေတဲ့နည်းလမ်းတစ်ခုလည်းဖြစ်ပါတယ်။ဒါကြောင့်လည်းမကြသေးခင်ကပဲအင်ဒီရှင်းနိုင်ငံတွေရဲ့ဖိအားတွေကြောင့်ဒီလိုတရမွေလုပ်ငန်းတွေလုပ်နေတဲ့နေဇတ်တဝိုက်ကဒေသတချို့ကိုပေးနေတဲ့လျှက်စစ်ဓာတ်အားတွေဖြတ်တောက်ဖို့စစ်ကောင်စီကထိုင်းအာဏာပိုင်တွေကိုတောင်းဆိုခဲ့တာပါ။ဒါပေမဲ့လည်းဒီဖြတ်တောက်မှုဟာထိရောက်မှုမရှိခဲ့ပါဘူး။ဘာကြောင့်လဲဆိုတော့ရာဇဝတ်ဂိုင်းကွန်ရက်တွေနဲ့နေဂျာဆောင်တပ်တွေဟာမီးစက်အမြောက်အများဝယ်ယူထားကြပါတယ်။ဒါကြောင့်လျှက်စစ်ဓာတ်အားမရတဲ့အချိန်သူတို့မီးစက်တွေနဲ့လုပ်ငန်းတွေကိုဆက်လက်လုပ်ဆောင်နိုင်တာဖြစ်ပါတယ်။အခုပြီးခဲ့တဲ့ရက်အနည်းငယ်လောက်ကအားလုံးတွေ့ကြတဲ့အချိန်ပဲထိုင်းဘက်ကလျှက်စစ်ဓာတ်အားဖြတ်တောက်လိုက်ပြီးမဲ့ရွှေကုတ်ကမှာရှိတဲ့ရာဇဝတ်လုပ်ငန်းတွေကိုတော့တက်ရောက်မှုရှိတာမျိုးမတွေ့ရပါဘူး။အင်တာနက်ဆိုရင်လည်းဆက်ပြီးအသုံးပြုနေတာဖြစ်ပါတယ်။မီးစက်တွေတုံးနေရတဲ့ဈေးစကမြန်မာနေပေမဲ့
So what kind of action should take?
Yeah, I think one of the biggest problems here is that
you're looking at UWSA Wapi Twisi Ninue Pwe, MNDAA, Koka Neneke, Pwe, Sidile, Shinibale. Dajang Indigenangani Pawene, Senechare, Yeu Songa Muri, Manike, Luan Nidalu, Kabatwanga Nanga, Tom Yamyale, Dijema, Chije Pepe, Pubong, Pawen, Kangrevo, Lubare. Nabido, Eddie Jaswe Muri Gani, a Jumia Shani De, Nama Sita Shini Dredo, Nezam Nama Bechama, Kangre Pishin, Nangswamashi Wulu, Jon Temare. အဲ့တော့နေဆက်တစ်လျှောက်ပုံစံမျိုးစုံနဲ့ရာဇဝတ်လုပ်ငန်းတွေလုပ်ကင်နေတာအားလုံးကိုပိတ်ဖို့ဆိုတာအလွန်ခက်ခဲမှာပါတကယ်လို့ရွှေကုတ်ကူမှာပိတ်ပင်နိုင်လို့ရှိရင်ဒီလုပ်ငန်းတွေကိုတာချီလိုက်လို့နေရာမျိုးကိုရွှေ့နိုင်ပါတယ်UWSA ဒါကြောင့်တကမ္ဘာလုံးကိုပြတ်မှတ်ထားလာနေတဲ့ဒီရာဇဝတ်လုပ်ငန်းတွေကိုနှိမ်နှင်းဖို့ဆိုရင်နိုင်ငံပေါင်းစုံအနေနဲ့ညှိနှိုင်းဆောင်ရွက်ဖို့လိုအပ်နေပါတယ်လေလာဆန်းစစ်ပြီးတော့နိုင်ငံလိုက်ရှိနေတဲ့ဥပဒေစိုးမိုးရေးလုပ်ငန်းတွေမှာညှိနှိုင်းကြပြီးတော့ဒီရာဇဝတ်ဂိုင်းတွေအမြတ်ထုတ်နေတာတွေကိုအမှန်တကယ်လုံးလိုက်ကြိုးပမ်းဖို့လိုအပ်ပါတယ်
So how about China's role in this situation? Because the Myanmar Nizamma Achi Sai Biro, Tio Abangwe Achana Nganri Boma, Internet Online Gani Nguiji Lilari, the Lukong Kubio Saiba Jumpyurari, the Nangan Pecho Yaswe Muri Nepata Biro, Nainai Mubono, Sikong Zine, Bubong Jobani, the Tio Suya Ganao, Jisintawa Blue Nation.
I think China's role is twofold, right? So China has been involved. ဒါကြောင့်တရုတ်ပြည်သူသမ္မတနိုင်ငံနဲ့ဆက်နွယ်နေတဲ့နိုင်ငံဖြစ်ကျော်ရာဇဝတ်ဂိုင်းတွေဟာအဲဒီကနေနှင်ထုတ်ခံခဲ့ရပေမဲ့တခြားနိုင်ငံတွေမှာရာဇဝတ်မှုတွေကိုဆက်လက်ကျူးလွန်နိုင်တာကိုတွေ့နေရပါတယ်ပြစ်မှုကျူးလွန်သူအများပြားဟာအမှန်တကယ်တော့တရုတ်နိုင်ငံသားတွေဒါမှမဟုတ်ဒေသတွင်းကတခြားနိုင်ငံတွေမှာရှေ့ပြောင်းနေထိုင်ကြတဲ့တရုတ်လူမျိုးတွေပဲဖြစ်ပါတယ်ဒီရာဇဝတ တမှုကျွလွန်တဲ့ဘက်မှာရောထိခိုက်ခံရတဲ့ဘက်မှာရောနှစ်ဖက်စလုံးမှာထဲထဲဝင်ဝင်ရှိနေတာပါတရုတ်ရဲ့အခန်းကဏ္ဍပါဝင်ပတ်သက်မှုမရှိဘဲနဲ့ဒီပြဿနာကိုကင်တွယ်လို့မရပါဘူးရာဇဝတ်ဂိုင်းတွေကအွန်လိုင်းကနေတဆင့်တကဘာလုံးကိုအချိန်တိုတွင်ပြစ်မှတ်ထားလာနေပါတယ်
What do you think because the Chinese government
တဖက်မှာတော့ဒီတရုတ်နိုင်ငံသားရေးဝန်ကြီးရှင်ကန်းရဲ့မြန်မာခီးစင်မှာဟိုထိုင်းမြန်မာနယ်စပ်ကဒီလူကုန်ကူးပြီးတော့ cyber ဂျွန်ပြူမှုကိုနှိမ်နင်းနိုင်ရေးကိစ္စမှာတရုတ်မြန်မာထိုင်းသုံးနိုင်ငံပူးပေါင်းဆောင်ရွက်ရေးကိုသူကအဓိကတိုက်တွန်းခဲ့တယ်လို့ပြောထားပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့တရုတ်ကစစ်ကောင်စီကိုဖိအားပေးနေတယ်လို့ရောမြင်လားရှင
် When Chen Gang visited Myanmar he's more or less communicating that he sees the
Chen Gang ရဲ့မြန်မာနိုင်ငံခီးစဉ်ကိုကြည့်ရင်အနည်းနဲ့အများပဲဖြစ်ဖြစ်စစ်ကောင်စီကိုမြန်မာနိုင်ငံရဲ့တရားဝင်အုပ်ချုပ်သူဖြစ်ရှုမြင်တာကိုတွေ့ရပါတယ်။ခမရတို့ကိုအစိုးရဖြစ်အသိမှတ်ပြုတယ်။အဲ့တော့ကျွန်တော်တို့တောင်းဆိုချက်တွေဖြစ်တဲ့ဒီရာဇဝတ်ဂိုင်းတွေကိစ္စကိုကင်တွယ်ဆောင်ရွက်ပေးပါလို့သူကပြောနေတာဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီမှာနိုင်ငံရေးရကောင်းမွန်အောင်လုပ်မယ်ဆိုတဲ့ဆန္ဒလုံးဝမရှိသလိုပြဿနာတွေကိုဖြေရှင်းနိုင်တဲ့စွမ်းရည်လည်းလုံးဝမရှိဘူးဆိုတာအချိန်ကြာလာတာနဲ့မြန်မာတရုတ်ကပိုးတိလာပါလိမ့်မယ်။အခုပဲကြည့်ပါ။သူတို့တဲ့မှာရှိတဲ့ BGF ကရဲ့နေကြားဆောင်လက်နက်ကိုင်အဖွဲ့ကိုစစ်တပ်ကရက်ခိုင်းတယ်။ဟိုဘက်ကမရက်နိုင်ဘူးပြောတယ်။အဲ့တော့ထိုင်းကိုအကူအညီတောင်းပြီးလျှက်စစ်တပ်အားဖြတ်ခိုင်းတယ်။ဒီလီလန်ကလည်းအလုံးမဖြစ်ဘူး။အဲ့တော့တရုတ်အစိုးရအနေနဲ့ဒီရာဇဝတ်ဂိုင်းတွေနဲ့လှုပ်ရှားမှုတွေကိုနှိမ်နှင်းဖို့အကောင့်ထဲပေါ်စူးစမ်းမှာ စစ်ကောင်စီနဲ့လက်တွဲလှုပ်ဆောင်တာဟာမှားယွင်းတဲ့မိခွက်ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။မြန်မာစစ်တပ်အနေနဲ့ဒီပြဿနာကိုဖြေရှင်းဖို့ကောင်းမွန်တဲ့နိုင်ငံရေးဆန္ဒမရှိသလောက်နေပါနေတယ်လို့ပြောချင်ပါတယ်
။ Thank you, Jason, for being with us. Yeah.
Thanks, Damien. Great to have a chance to talk about this, and thanks for having me on.
ဒါကတော့တနင်္ဂနွေတိုင်းတင်ဆက်နေတဲ့မြမဒီမိုကရေစီရေးရာအစီအစဉ်ပါရှင်ဒီအစီအစဉ်ကို Facebook နဲ့ကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့ကျမတို့မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ဆက်မှာပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးနဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုကြရအောင်ပါ။မြန်မာနေဦးတော်လှန်ရေးအင်အားစုတွေရဲ့ရည်မှန်းချက်ပန်းတိုင်ဟာစစ်အာဏာရှင်ကိုဖျောက်ချပြီးတော့ Federal ပြည်ထောင်စုတည်ထောင်ဖို့ဖြစ်ပါတယ်။ဒီလိုတော်လှန်ရေးအောင်မြင်ဖို့လှုံ့ဆော်ရမှာဘုံရည်မှန်းချက်တွေနဲ့အတူရေရှည်မဟာမိတ်တိစောက်ဖို့လိုအပ်ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုဆောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစစ်အာဏာသိမ်းတာကိုဆန့်ကျင်ရုံနဲ့မလုံလောက်ဘူးဘုံရည်မှန်းချက်တွေနဲ့ရေရှည်မဟာမိတ်တည်ဆောက်နိုင်ဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါစစ်တပ်ကအာဏာသိမ်းတာနှစ်နှစ်ကျော်လာပြီဖြစ်တဲ့မြန်မာနိုင်ငံမှာအန္တရာယ်အလွန်များတဲ့အကြမ်းဖက်ဝဲကရက်ထဲကိုဆင်းသက်နေပြီးစီးပွားရေးအကျပ်အတည်းနဲ့လူသားချင်းစာနာမှုဆိုင်ရာအကျပ်အတည်းတွေဟာကြောက်စရာကောင်းလောက်အောင်နဲ့နဲ့ဆိုင်ဆိုင်ဖြစ်ပေါ်နေတယ်။2023မေလအထိလူပေါင်း3500အသက်ခံခဲ့ရပြီးဖမ်းဆီးထိန်းသိမ်းခံရသူပေါင်းက12000နဲ့အိုးအိမ်စွန့်ခွာရသူဟာနိုင်ငံတော်မှာ 1.8 တန်းရှိတယ်။ဒီနှစ်အတွင်းမှာလူသားချင်းစာနာမှုအကူအညီလိုအပ်သူအရေအတွက်ဟာ 18.6 တန်းရှိမယ်လို့ခန့်မှန်းထားတယ်။တိုင်းရင်းသားပြည်သူတွေရဲ့ဘဝတွေ၊စားဝတ်နေရေးတွေ၊အခြေခံအဆောက်အုံတွေနဲ့စိတ်ပိုင်းဆိုင်ရာထိခိုက်ခံစားရတဲ့ဒဏ်ရာဒဏ်ချက်တွေဟာမမှန်းဆနိုင်လောက်အောင်ကြီးမားစွာပေးဆက်နေရတယ်။ဒါပေမဲ့လေမြန်မာပြည်သူတွေဟာဆက်လက်ပြီးတော့စိတ်အားထက်သန်စွာနဲ့စစ်တပ်အုပ်ချုပ်မှုကိုစန့်ကျင်တိုက်ခိုက်နေကြတယ်
။အခုလိုဖော်ပြထားတာကတော့ Asia Times မှာမေလ31ရက်နေ့ကရင်းလောင်နန်ဗိုနဲ့ Radka Antalikova တို့ရေးသားထားတဲ့မြန်မာဒေါ်လာရင်းအင်အားစုတွေဘာအတွက်တိုက်နေကြသလဲဆိုတဲ့စောင်းပွားမှာဖြစ်ပါတယ်။ဆောင်ပွားမှာဆက်လက်ရေးသားထားတာကတော့မြန်မာပြည်သူတွေဟာခက်ခဲတဲ့ဆုံးဖြတ်ချက်တွေချပြီးသူတို့ရဲ့နေရှင်ဘဝတွေကိုဖျက်ဆီးနေကြရတယ်။ဥပမာစီဒီအမ်လုံရှားမှုတွေဆက်ပါမလားမပါဘူးလား။ကလေးတွေပညာရေးအတွက်စကားစလက်အောက်ကအကြောင်းတွေမှာထားမလားမထားဘူးလား။ဒီနိုင်ငံကနေခေါင်းပုံဖျက်မှုတွေနဲ့ရင်ဆိုင်ရနိုင်တဲ့တခြားနိုင်ငံကိုစွန့်စားပြီးထွက်သွားမလား။ဒီနိုင်ငံမှာပဲဆက်နေမလားဆိုတဲ့ဆုံးဖြတ်ရခက်တဲ့အခြေအနေတွေနဲ့ကြုံနေရပါတယ်။အာနာသိမ့်ပြီးနောက်ပိုင်းမှာလူတွေဟာခက်ခဲတဲ့အခြေအနေတွေနဲ့နေရှင်ပင်ပန်းစွာဖြတ်တန်းနေကြရပေမဲ့မြမနွေဦးတော်လည်းရေးဟာအပြောင်းလဲတွေအတွက်သူ့လမ်းကြောင်းပေါ်မှာသူဆက်လျှောက်လှမ်းနေတယ်လို့လည်းရေးသားထားတာတွေ့ရပါတယ်
။ဆောင်းပါးမှာဖက်ဒရယ်အကြောင်းကိုလည်းအလေးပေးရေးသားထားတာတွေ့ရပါတယ်။ဖက်ဒရယ်စနစ်သားလင်းနိုင်ငံထဲမှာရှိတဲ့ပြည်နယ်တွေရဲ့အချုပ်အခြာအာဏာနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေကိုရရှိစေနိုင်မယ်။ဖက်ဒရယ်စနစ်သားလင်းရေရှည်တည်တံ့စေတဲ့အာဏာခွဲဝေမှုနဲ့ဒန်းတူညီမျှမှုကိုဖြစ်ပေါ်စေနိုင်မယ်လို့ထောက်ပြရေးသားထားပါတယ်။ဒီကနေ့ဆင်နွှဲနေကြတဲ့ຫນွေဥတော်လှန်ရေးရဲ့အဓိကရည်မှန်းချက်ပန်းတိုင်ဟာလဲစစ်အာဏာရှင်စနစ်ချုပ်ငြင်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC အနေနဲ့လဲဖက်ဒရယ်ဗရိညင်ကိုထုတ်ပြန်ထားတာတွေ့ရပါတယ်။ဖက်ဒရယ်ဗရိညင်ဟာ ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးအတွက်လမ်းပြမြေပုံလည်းဖြစ်တယ်လို့ဆိုပါတယ်ဖက်ဒရယ်ပြည်ရှင်ရဲ့ဏိဒန်းမှာဆေးအာဏာရှင်စနစ်အပါအဝင်အာဏာရှင်စနစ်မှန်သမျှကိုအမြင့်ပြုတ်တိုက်ဖြတ်နိုင်မှသာဒီမိုကရေစီရေးအမျိုးသားတန်းတူရေးနှင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးများကိုအပြည့်အဝအာမခံချက်ပေးနိုင်သည့်ဖွဲ့စည်းပုံအခြေခံဥပဒေကိုပြဋ္ဌာန်းပြီးခိုင်မာသောဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုတည်ဆောက်နိုင်မည်ဟုယုံကြည်ပါသည်လို့ရှင်းလင်းစွာဖော်ပြထားတာတွေ့ရပါတယ်
။ပြီးခဲ့တဲ့မေလ30နဲ့31ရက်နေ့တွင်မှာစကိုင်းဖိုရမ်နဲ့ဂျိုလ12ရက်နေ့မှာကယင်းဒီပြည်နယ်ဂျားကာလာအုပ်ချုပ်ရေးကောင်စီဖွဲ့စည်းတဲ့အကြောင်းကြေညာချက်တွေထွက်ပေါ်လာတာတွေ့ရပါတယ်။အနာဂတ်ဖက်ဒရယ်ပြည်ထောင်စုမှာစကိုင်းတိုင်းအနေနဲ့ဖက်ဒရယ်ယူနစ်တစ်ခုအဖြစ်ပါဝင်ဖို့စကိုင်းဖိုရမ်မှာဆွေးနွေးခဲ့တယ်လို့စကိုင်းဖိုရမ်မှာပါဝင်ခဲ့သူတွေကပြောတဲ့အကြောင်း RFA မြန်မာပိုင်းရဲ့သတင်းတပုတ်မှာတွေ့ရပါတယ်။စကိုင်းဖိုရမ်ဟာအောက်ခြေမှအထက်သို့သွားတဲ့ချင်းကပ်ပုံနီးလမ်းကိုအားလုံးအကျုံးဝင်မှုဒေသခံတွေကိုဆုံးဖြတ်ပိုင်ခွင့်လုပ်ပိုင်ခွင့်ပေးခြင်းနဲ့စုပေါင်းဆုံးဖြတ်ချက်ချမှတ်ခြင်းတို့ကိုဗဟိုပြုပြီးနိုင်ငံရေးထိတွေ့ဆက်ဆံမှုမှာလေးလက်တဲ့အပြောင်းလဲကိုကိုစားပြုတယ်လို့ဆရာဇော်ထူးဆိုင်ကစကိုင်းဖိုရမ်ကတွင်ဦးတော်လည်ရေးကိုအစစ်တစစ်မြင့်တင်ပေးနိုင်မလားဆိုတဲ့ဆောင်းပါးမှာရေးသားထားပါတယ်
။ကရင်နီပြည်နယ်ဂျားကာလာအုပ်ချုပ်ရေးကောင်စီရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ခွန်ပီထူးကလည်း IEC ကိုဖွဲ့စည်းလိုက်တာကဖက်ဒရယ်စနစ်ကိုသွားဖို့ခြေလှမ်းအစကိုထပ်မံအတည်ပြုလိုက်တာဖြစ်ပါတယ်။ကရင်နီပြည်နယ်ဂျားကာလာအစိုးရရဲ့တပ်ဖွဲ့တွေရဲတွေရေးရာဌာနတွေကပုံမူချိတ်ဆက်လာပြီးမှပြည်သူလူထုကိုဝန်ဆောင်မှုပိုပေးနိုင်မှာဖြစ်တယ်လို့ပိုပြီးကာကွယ်ပေးနိုင်မှာဖြစ်တဲ့အတွက်တော်လှန်ရေးကိုပိုပြီးအားရှိစေမှာဖြစ်ပါတယ်လို့ ARD သတင်းဌာနကပြောကြားခဲ့တာတွေ့ရပါတယ်။မြန်မာ့နေဦးတော်လိုင်းအင်အားစုတွေရဲ့တူညီတဲ့ရည်မှန်းချက်ပန်းတိုင်ဟာဖက်ဒရယ်ပြည်ထောင်စုဆိုတာကတော့ရှင်းပါတယ်။ဒါပေမဲ့အဲ့ဒီပန်းတိုင်ရောက်အောင်ဘယ်လိုရှိတတ်ကြမှာလဲ။ Asia Times ရဲ့ဆောင်းပါးရှင်တွေကတော့ဆေးအာဏာသိမ်းမှုကိုစန့်ကျင်ရုံနဲ့မလုံလောက်ဘူး။ထို့အတူဘုံရန်သူကိုအတူတိုက်နေရုံနဲ့လည်းမလုံလောက်ပါဘူးတဲ့။ဒါပေမဲ့ရှင်းလင်းပြတ်သားတဲ့ဘုံရန်သူရှိခြင်းဟာမြန်မာနိုင်ငံရေးမှာမတူညီတဲ့အင်အားစုတွေကြားအရင်ကတည်းကပုံမူစည်းလုံးလာစေခဲ့တယ်။သို့တော်လည်းအဲ့ဒီအကြောင်းတစ်ခုတည်းနဲ့တော့ຫນွေဦးတော်လိုင်းကြီးအောင်မြင်ဖို့အတွက်မလုံလောက်ဘူး။တော်လိုင်းကြီးအင်အားစုတွေကြားတံပိုးတွေကိုမျှဝေခံစားပြီးဘုံရီမှန်းချက်တွေနဲ့ရေရှည်မာမိတ်တည်ဆောက်နိုင်မှသာမြန်မာနိုင်ငံကိုငြိမ်းချမ်းပြီးတရားမျှတတဲ့ဒီမိုကရေစီနိုင်ငံဖြစ်စေနိုင်မယ်။ဒါအပြင်အင်အားစုတွေကြားပိုပြီးပွင့်ပွင့်လင်းလင်းနဲ့ရိုးသားဖြောက်မတ်စွာဆွေးနွေးညှိနှိုင်းနိုင်မှသာပုံမကောင်းမွန်တဲ့မြန်မာနိုင်ငံရဲ့မနှက်ဖြန်တွေကိုရောက်ရှိနိုင်မှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းစီစဉ်ကိုဆောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်သွားတာပါ။အခုတော့ ISP မြန်မာမြင်ကွင်းကျယ်မှတ်စုကိုဆက်ပြီးတော့နားဆင်ကြည့်ရှုကြရအောင်ပါ။ဒီတစ်ပတ်အတွက်တော့ဒီမေလ30ရက်နေ့31ရက်မှာပထမအကြိမ်စကိုင်းဖောရမ်ကျင်းပခဲ့တာနဲ့ပတ်သက်လို့ပြောပြထားပါတယ်။ဒီဖောရမ်နဲ့အတူဆက်ဆက်ထားတဲ့အကြောင်းအရာတွေအပြင်စကိုင်းတိုင်းအတွင်းကလက်နက်ကိုင်ပဋိပက္ခတွေရဲ့အခြေအနေကိုလည်းနားဆင်ကြည့်ရှုရမှာပါရှင်။
2023ခုနှစ်မေ30ရက်နေ့31ရက်မှာလုပ်ခဲ့တဲ့စကိုင်းဖိုရမ်ပထမအကြိမ်နဲ့ဆက်ဆက်တဲ့အကြောင်းအရာတွေကိုဒီတစ်ပတ်မှာ ISP မြန်မာကတင်ပြမှာဖြစ်ပါတယ်။စကိုင်းဖိုရမ်ကိုစကိုင်းတိုင်းအတွင်းရှိတဲ့တော်လိုင်းရေးလက်နက်ကိုင်အဖွဲ့30ခန်းကကမကဋ္ဌပြုပြီးလုပ်ခဲ့တာပါ။တိုင်းတွင်းမြို့နယ်18ခုမှာလှုပ်ရှားနေတဲ့တော်လိုင်းရေးအဖွဲ့အစည်း123ခွင်နဲ့လေလာသူ32ဦးတက်ရောက်ခဲ့ပါတယ်။တက်ရောက်သူတွေထဲမှာအရက်ပတ်အုပ်ချုပ်ရေးအဖွဲ့အစည်းတွေနဲ့စီရံဝန်ထမ်းအဖွဲ့အစည်းတွေလည်းပါခဲ့ပါတယ်။ဖိုရမ်ကိုလည်လာတဲ့အခါရေရှည်အလဲအလက်နဲ့ကာလတူအတွက်မျှော်မှန်းချက်တွေကိုတွေ့ခဲ့ရတာပါရေရှည်အတွက်စကိုင်းတိုင်းကိုပြည်တော်စုရဲ့ဖက်ဒရယ်ယူနစ်တစ်ခုဖြစ်စေဖို့မျှော်မှန်းခဲ့ကြပုံပေါ်ပါတယ်အလဲအလက်အတွက်တိုင်းတိုင်းပင်ခံကောင်စီဖွဲ့နိုင်ခဲ့ပြီးရေရှည်မျှော်မှန်းချက်အတွက်အထောက်အကူဖြစ်စေခဲ့ပါတယ်ရေတို့အားဖြင့်စီရေးနိုင်ငံရေးအဖွဲ့ချင်းချင်းကြားအပြန်အလှန်ထိန်းချုပ်မှုဖြစ်ပါတယ်ဒီထက်မှာဒေသတွင်းကာကွယ်ရေးအဖွဲ့တွေပူးပြီးစုစည်းဖို့လှုပ်သွားမယ်သဘောလည်းရှိပါတယ်စကိုင်းဖိုရမ်မှာနိုင်ငံရေးစစ်ရေး ဒေသန္တရအုပ်ချုပ်ရေးနဲ့အထွေထွေဆိုပြီးလေးပိုင်းခွဲဆွေးနွေးခဲ့ပြီးနမူနာယူစရာအလေးထားကောင်းတွေရှိရပါတယ်။ထူးခြားချက်ကတော့ဗမာလူမျိုးအခြေပြုအညာဒေသတော်လှန်ရေးလက်နက်ကိုင်အဖွဲ့တွေရဲ့ဖြစ်ထွန်းတိုးတက်မှုတစ်ခုပါပဲ။အချိန်ယူပြင်ဆင်ပြီးအောက်ခြေကနေစတင်ခဲ့တဲ့ချဉ်းကပ်မှုတစ်ခုလည်းဖြစ်ပါတယ်။အရေးပါတဲ့အင်အားစုတွေပါခဲ့တယ်လို့စုပေါင်းဆုံးဖြတ်ခြင်းနဲ့ဒေသခံတွေရဲ့ဆုံးဖြတ်ပိုင်ခွင့်အပေါ်ကိုစားပြုမှုလည်းရှိခဲ့ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG လက်အောက်ခံတပ်အဖွဲ့တွေနဲ့စင်ပြိုင်လုပ်တယ်ဆိုတဲ့ဆွဆွဲချက်တွေတော့ရှိခဲ့ပါတယ်။ဒီဆွဆွဲချက်တွေကမှန်ကန်မှုမရှိဘူးဆိုပြီးဖိုရန်ပြောရေးဆိုခွင့်ရှိသူတွေကညှင်းဆိုခဲ့ပါတယ်။ဖိုရန်ရဲ့လာရကိုတုံ့ပြန်ဖို့စောပြီးမယ်အခြားဒေသတွေအတွက်မော်ရယ်အားဖြင့်နမူနာယူစရာတော့ဖြစ်ခဲ့ပါတယ်။လူဦးတော်လှန်ရေးမှာအညာဒေသရဲ့လက်နက်ကင်တွန်းလှန်မှုကအကောင်ပေါင်းတန်ဖြစ်တယ်လို့အင်အားစုတွေလည်းများပြားလာပါတယ်။စကိုင်းတိုင်းအတွင်းမှာတော်လှန်ရေးလက်နက်ကင်တပ်ဖွဲ့ကြီးငယ်300ထက်မနည်းရှိနေပါတယ်။ဒီထဲကအဖွဲ160ကျော်အကြောင်းကိုတော့ ISP ကမှာကမှတ်တမ်းပြုစုထားပြပါပြီ။ဒီအဖွဲ့တွေထဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်ခံတပ်တွေလည်းပါပါတယ်။ NUG ကဖွဲ့စည်းပေးထားတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PAKP 42ဖွဲ့လည်းရှိနေပါတယ်။လက်နက်ကိုင်အင်အားစုတွေများသလိုစစ်ကောင်စီထိုးစစ်ကြောင်ဆုံးရှုံးနေတာမျိုးတွေလည်းများပြားခဲ့ပါတယ်။လက်နက်ကိုင်ပြည်ပခန့်တွေကြောင်နိုင်ငံအနှံ့အယက်သားတည်ဆုံမှုရဲ့49ရာခိုင်နှုန်းကျော်ဟာစကိုင်းတိုင်းအတွင်းကဖြစ်ပါတယ်။စစ်ပြေဒုက္ခတဲ့တိတက်သမ၄တန်းကျော်ကလည်းစကိုင်းတိုင်းအတွင်းကပဲဖြစ်ပါတယ်။နိုင်ငံအနှံ့နေအိမ်မိရှုခံခဲ့ရမှုတွေက84ရာခိုင်နှုန်းကလည်းစကိုင်းတိုင်းထဲမှာပဲပေါ်ပေါက်ခဲ့တာပါ။အခြေအတွက်အားဖြင့်နေအိမ်အဆောက်အုံ9,800ကျော်တက်မှလည်းမိရှုဖျက်ဆီးခံထားရပါတယ်။
ဒါကတော့ ISP မြန်မာရဲ့မြင်ကွင်းကျေမှတ်စုအစီအစဉ်မှာပထမအကြိမ်စကိုင်းဖော်ရန်ကျင်းပသွားတဲ့နေ့ပတ်သက်လို့တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကဒီနောက်ဆုံးရသတင်းတွေကိုနေ့စဉ်တင်ဆက်နေရမှာမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိလဲဒီ VOA မြန်မာပိုင်းအစီအစဉ်ကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်။အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတန်နာကျော်ကပြောပြမှာပါ။
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်မေးထနာကြောအစီအစဉ်လေးနားထောင်နေရင်လည်းမေးထားတာလေးပြန်ကြားပေးတာကြားရလို့ကျေးဇူးတင်ပါတယ်အရန်ဝမ်းသာပါတယ် VOE ဝမ်းတော်သားတွေအားလုံးကျန်းမာပျော်ရွှင်ကြပါစေလို့ဟိုတစ်ဘက်ကစာပြန်ကြားပြီးလို့တော်ရရှင်တယောက်ပြန်ရေးလာပါတယ်နော်ဟုတ်ကဲ့အခုလိုမျိုး VOE အစီအစဉ်တွေကိုပတ်စဉ်စောင့်နာဆင်ပြီးတော့အားပေးနေတာကျေးဇူးတင်ပါတယ်ရှင်နောက်ထပ်တော်ရရှင်တယောက်ကတော့ VOE ခင်ဗျားတဲ့ဇွန်လ19ရက်နေ့မှာကြားရမယ်အမေစုရဲ့88နှစ်ပြည့်မွေးနေ့အတွက်ဆုတောင်းစကားလေးရေးချင်လို့ပါအမေကျမ်းပါပါစေအမေဖြစ်စေခြင်းတဲ့မြန်မာပြည်ကြီးပုံစံအမြဲဆုံးဖြစ်ပါစေအမေကကျွန်တော်ဘဝရဲ့တရေကောင်းတစ်ယောက်ပါအမြဲဆန္ဒအတူယူပါလေအမေဆုံးမစကားတွေကြောင့်ကျွန်တော်အများကြီးပြောင်းလဲလာပါလေအမေကတော့ဘယ်သူနဲ့မှမတွေ့မမြင်ရတဲ့နေရာမှာတယောက်တည်းနေရတာတနာမိပါလေကျွန်တော်လည်းတယောက်တည်းနေတဲ့အောင်ကြိုးစားနေပါလေ VOE ကိုထောက်ရအားပေးနေပါလေဆိုပြီးတော့ဇွန်လ19ရက်နေ့မှာကြားရောက်တဲ့ဒေါ်အောင်ဆန်းစုကြည်တို့မွေးနေ့ဆုမွန်တောင်းပေးလာပါလေဖီယိုကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့မေးလာကြတဲ့သောရရှင်တို့ရဲ့စာတွေကိုဖြည့်ပေးခြင်းပါတယ်ရှင်။အောင်သူရဆိုတဲ့သောရရှင်ကဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ဆောင်းပါးတွေကိုတစုတစည်းတဲ့နားဆင်ခြင်းရင်ဘယ်မှာနားထောင်ရမလဲပြောပေးပါဆိုပြီးတော့ Messenger ကနေစာရေးလာတာပါ။ဟုတ်ကဲ့ပါ။ကိုအောင်သူရရေးကျွန်မ Messenger မှာစာပြန်ထားပေးပါတယ်နော်။ကျွန်တော်တို့ VOE မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာလိပ်စာဖြစ်တဲ့ bemis.voanews.com ကိုတွားလိုက်ပါရှင်။အဲ့မှာ Radio အစီအစဉ်များဆိုတဲ့ ဒီစာမျက်နှာကိုရအောင်တွားလိုက်တဲ့အခါမှာအဲ့စာမျက်နှာမှာသတင်းသုံးသပ်ချက်တွေအကုန်တင်ပေးထားပါတယ်။ဦးကျော်ဇန်သားရဲ့မြမရေးသတင်းသုံးသပ်ချက်နဲ့ဦးအောင်ခင်ရဲ့သတင်းသုံးသပ်ချက်တွေတပုတ်ချားစီရှိပါတယ်နော်။အဲ့ link ကိုလည်းကျမ Messenger ကပို့ပေးထားတာမလို့အဆင်ပြေမယ်ထင်ပါတယ်။ပရောရှင်နေမြမပြည်ကပေးစာများအစီအစဉ်ကိုစာရေးကြတဲ့အခါမှာဒီမြမနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေနောက်ပြီးတော့သူတို့လူမှုဘဝနေစဉ်ကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေလည်းအများအပြားပါရှိပါတယ်နော်။အဲ့ဒီကစာတချို့ကိုလည်းအများအပြားဒီမြမပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးနေပါတယ်။ခိတမလေးရှားကကိုဆိုးမင်းထက်ပါသူကတော့ရဝေးကိုရောက်နေပေမဲ့လည်းမြမနိုင်ငံမှာဖြစ်နေတဲ့နေစဉ်အခက်အခဲတွေနဲ့ပတ်သက်ပြီးတော့အထူးစာနာမိပါတယ်ဆိုပြီးအခုလိုရေးလာပါတယ်။
VOA ရဲ့ထုတ်လွှင့်မှုအစီအစဉ်တွေကိုအလတ်ချိန်ရောအိတ်ဆက်အနာယူချိန်ပါအစဉ်မြဲနားထောင်နေပါတယ်။အထူးသဖြင့်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကြောင့်ရောဒေါ်လာဈေးတက်မှုတွေကြောင့်စားဝတ်နေရေးနဲ့စိုက်ပျိုးသီးနှံထုတ်လွှင့်မှုတွေဟာအများဆုံးထိခိုက်လာနေပါတယ်။ပြည်ပထွက်ခွာအလုပ်လုပ်ကိုင်လူတွေအတွက်လည်းအရန်ကိုအခက်အခဲရှိနေပါတယ်။အခုလိုအခက်အခဲများစွာရင်ဆိုင်နေရတဲ့မြန်မာပြည်သူတွေအတွက်အဆင်ပြေချုံးမွေ့စေမယ့်နီလန်ကောင်းတွေအမြန်ရရှိစေချင်ပါတယ်။ပြပမှာနေရပြီမဲ့ကို့မွေးရဇာတိအမိမိမြမပြီကိုအထူးသဖြင့်အေဂျန်သားရဝဖြိုးတဲ့နိုင်ငံအဖြစ်ဘဝနေဝင်ခြင်းမရောက်ခင်မှာမြင်တွေ့ခြင်းမိပါတယ်မြမပြီသူပြသားတွေလည်းအခုလိုဒုက္ခဘေးရန်တွေအမျိုးမျိုးကနေအမြန်ကင်းဝေးကြပါစေလို့ခိတမလေးရှားနိုင်ငံကနေရောညပါဆုတောင်းနေပါတယ်ရှင်လန်းချမ်းမြေ့ကြပါစေ VOA 1 2 1 2သားတွေလည်းနေကောင်းချမ်းမှစိတ်နှလုံးရှင်ပြုံးကြပါစေဗျာကျွန်တော်ခိတမလေးရှားစွန်းမင်းထပ်ပါဗျာ
ဒါကတော့မလေးရှားကကိုဆိုမင်းထက်သူ့ရဲ့အမိမြေဖြစ်တဲ့မြန်မာနိုင်ငံကပြည်သူတွေဒုက္ခပေးရနေတဲ့ကြားကနေပြီးတော့အများဆုံးကင်းဝေးပါစေဆိုပြီးတောင်းဆုပြုပါတယ်ဆိုပြီးရေးလာတာဖြစ်ပါတယ်ရှင်နေသူရော့ခန်ဆိုတဲ့သရရှင်ရေးလာတဲ့စာလေးကိုကျွန်မဝေမျှပေးချင်ပါတယ်ဘာလို့လဲဆိုတော့အခုတလောဖတ်နေရတဲ့သတင်းတွေမှာမြန်မာနိုင်ငံကရွှေပြောင်းလုပ်သားတွေဒီထိုင်းနိုင်ငံနဲ့တရားမဝင်တွားရောက်ကြရပြီးတော့မှကြားမှာလူကုန်ကူးရရဲ့ဘေးဒုက္ခတွေနဲ့ရင်ဆိုင်နေရတာတွေနောက်ပြီးတော့ကိုတွားချင်တဲ့နေရာမရောက်ခင်မှာကားမှောက်ပြီးတော့လူတွေတေချေကြရတဲ့သတင်းတွေကိုမကြာခဏကြားနေရလို့ဖြစ်ပါတယ်။ဖမ်းဆီးခံရတဲ့သတင်းတွေလည်းမကြာခဏဆိုလိုတက်လာရတာပါနော်။အခုစာဖော်ပြမဲ့သောရရှင်ကတော့ထိုင်းနိုင်ငံရောက်နေတဲ့သောရရှင်မှာသူကတော့လမ်းမှာဘေးမတည်ရမခအဖြတ်ကျော်နိုင်ခဲ့ပြီးတော့ထိုင်းနိုင်ငံကိုရောက်သွားတဲ့သူဖြစ်ပါတယ်နော်။သူကအခုလိုမျိုးသူရင်ဆိုင်နေရတဲ့အခြေအနေကိုအားလုံးသိဖို့ဝင်မျှလာပါတယ်။
ကျွန်တော်တို့ထိုင်းနိုင်ငံဘန်ကောက်မှာအလုပ်တစ်ခုရဖို့အရန်ခက်ခဲနေပါတယ်။အလုပ်တစ်ခုရဖို့အတွက်ပွဲစားတွေကိုလူတစ်ဦးကို4500ပေးရပါတယ်။အားလုံးအလုပ်သမား100ကျော်ပါတယ်ဗျာ။ငွေတွေကိုလိန်ညာယူထားပါတယ်။မနေ့ဖန်တပတ်ကအလုပ်ဝင်ရမယ်ဆိုပြီးတလားကျော်ရှိနေပါပြီ။ကျွန်တော်တို့မှာစားဝတ်နေရေးအခက်ခဲတွေ့နေလို့ VOA ကိုရင်ဖွင့်စာပေးပို့လိုက်ပါတယ်ခင်ဗျာ။
ဒါကတော့ထိုင်းကိုရောက်ရှိနေပြီးတော့မှအလောက်ကင်မရလို့ဒုက္ခရောက်နေပါတယ်ဆိုရရေးလာတဲ့သရရှင်တယောက်ရဲ့စာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံကိုသွားပြီးတော့ရွှေပြောင်းအလို့သမားဖြစ်နေတဲ့အလုလုံနေကြတာလဲရေးအတွက်အဖြစ်အရင်များပြပါတယ်နော်။အဲ့လိုမျိုးသွားရောက်တဲ့နေရာမှာလဲဒီလမ်းမှာကုန်တဲ့ပွဲစားတို့ရဲ့ဒုက္ခပေးငွေညှင်းမှုဒါမှမဟုတ်ရင်လဲလမ်းကထိုင်းအာဏာပိုင်တို့ရဲ့ဖမ်းဆီးတဲ့ဘေးအန္တရာယ်နောက်ပြီးတော့လမ်းမှာခက်ခဲကြမ်းတမ်းပြီးတော့အသက်ပါဆုံးရှုံးရတဲ့ဒီဖြစ်ရပြီးတော့ဒီသတင်းတွေလဲမကြာခဏဆူဆူလို့တက်လာတတ်ပါတယ်နော်။နောက်ထပ်ဒီလိုမျိုးသူ့လိုမျိုးပဲနောက်ထပ်သောရရှင်တယောက်ကလည်းတစ်ဖက်နိုင်ငံရောက်ရှိနေပါတယ်မြန်မာနိုင်ငံပြန်ကျင်ပါတယ်ဒုက္ခအရန်ရောက်နေလို့အခုညီပေးပါဆိုပြီးတော့ရေးလာတဲ့သောရရှင်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်နော်သူကတော့လောနိုင်ငံကိုရောက်ရှိနေတာပ
ါတစ်ဖက်နိုင်ငံမှာဒုက္ခရောက်နေလို့ကူညီပေးဖို့မြစ်တာရက်ခံပါတယ်မြန်မာနိုင်ငံကမိဘစီပြန်ကျင်ပေမဲ့ပြန်စည်းငွေကြေးမတက်နိုင်လို့လူမှုကယ်ဆယ်ရေးအဖွဲ့ကတစ်ဖက်နိုင်ငံမှာဒုက္ခရောက်နေသူတွေကိုပြန်ခေါ်ပေးဖို့မြစ်တာရက်ခံပါတယ်မိဘထံကထွက်လာပြီးလာအောင်နိုင်ငံမှာရောက်နေတာပါခင်ဗျာ။ပဲခူးတိုင်းဒေသကြီးရေတာရှည်မြို့နယ်တခွဲကျဲကြီးရွာကပါ
။ဟုတ်ကဲ့ပါဒီသောရရှင်ပြောလို့ပဲကျွန်မဒီလောနိုင်ငံနေဆက်ကိုရောက်တုန်းကမြင်ကွင်းလေးနဲ့တိခဲ့ရတာလေးတွေကိုအမှတ်ရမိပါတယ်ရှင်။အမေရိကန်ပြည်သူစုမှပြီးခဲ့တဲ့နှစ်ရာစီပေါ့နော်မြန်မာနိုင်ငံမှာဆိုရင်တော့ဇူလိုင်လလောက်ဖြစ်မယ်ထင်ပါတယ်။အဲဒီတော့ကကျွန်မအားလည်းရဲ့အနေနဲ့ထိုင်းနိုင်ငံကိုရောက်ခဲ့တော့မြန်မာနိုင်ငံနေဆက်ရွှေဒြိကန်ဖက်ဒီထိုင်းနိုင်ငံမှာအချင်းကိုရောက်ရှိခဲ့ပါတယ်။အဲ့မှာဒီမြန်မာရဲ့ထိုင်းရဲ့လောရဲ့နေဆက်ထိုင်းနဲ့မြန်မာနဲ့မြစ်လေးပဲခြားပြီးတော့လောဘက်အချင်းမှာဟိထနေတဲ့အဆောက်အုံကြီးတွေတွေ့လို့ဒီကျမတို့ကိုလိုက်ပြီးတော့ပို့တဲ့အဲလန်းညုံကိုမေးကြည့်တော့အဲ့
casino လောင်ကစားပွဲရုံတွေဖြစ်တယ်လို့သိရပါတယ်နောက်ပြီးအဲ့မှာမမဝန်ထမ်းတွေအများကြီးအလုပ်လုပ်ကြတယ်လို့လည်းသိရပါတယ်မမဝန်ထမ်းတွေအနေနဲ့တရုတ်လိုစကားပြောတဲ့ရင်လာကကောင်းကောင်းရပြီးတော့ရိုးရိုးပါမှဘာသာစကားတွေပါရင်မတက်ထားဘူးဆိုရင်တော့ဒီအခြေခံအလုပ်တွေကိုလုပ်လို့ရတယ်လို့သိရပါတယ်အဲ့ဒီကိုရောက်ဖို့အတွက်လည်းမြန်မာနိုင်ငံတွေကနေပြီးတော့အဲ့ဒီမြစ်တစ်ဖက်ကမ်းကိုကူဖို့အတွက်ပတ်စံတွေအများကြီးပေးပြီးတော့ခိုးပြီးတော့တွားရောက်ကြရတာဖြစ်တယ်လို့သိခဲ့ရပါတယ်ဒါကြောင့်မလို့ခုစာရေးလာတဲ့သောရရှင်အဲ့ဒီအဆောက်အုံကြီးတွေရဲ့တနေရာမှာများအလုပ်လုပ်နေသလားလို့တွေးမိပါရဲ့နော်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးရရှိနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်။ကျမတို့ Video မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi's news ဆိုရယ် view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ View မြန်မာပိုင်းသရရှင်ရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို View မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို View Internet စာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလဲတွားပြီးနားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ view app နာမည်က view bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.viewnews.com ဖြစ်ပါတယ်။ကျမအေးသနာကြပါ view ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။ဒါကတော့မဲတနာကျော်ပတ်စင်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့သတင်းတွေဒီအပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစောင့်မျှော်နားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ကျမတို့တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။အခုတော့ကဘာတလွားကဒီနည်းပညာနဲ့ပတ်သက်လို့ထူးခြားတဲ့သတင်းတွေကိုနားဆင်ကြည့်ရှုရမှာပါ။ကွယ်လွန်သွားပြီဖြစ်တဲ့မိဘဆွေမျိုးချစ်ခင်ရသူတွေကိုတတိယသူတွေအတွက်ရင်ဖွင့်စကားပြောဖို့ကြိုးမတက်ထားတဲ့ဖုန်းတစ်လုံးအမေရိကန်မှာဖန်တီးထားပါတယ်။ကျန်းမာရေးကောင်းစေဖို့အိန္ဒိယနိုင်ငံမှာငါးရှင်တွေကိုစေးနဲ့ရောပြီးတော့မျိုးချခိုင်းပါတယ်။ဒီလိုကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငိမ့်ချမ်းနဲ့အတူမက်ခင်ဖြူတွေကပြောပြမှာပါ။
ကွယ်လွန်တော်ပြီဖြစ်တဲ့မိဘဆွေမျိုးချစ်ခင်ရသူတွေကိုသတိရသူတွေအနေနဲ့ရင်ဖွင့်စကားပြောနိုင်ဖို့ကြိုးမတက်ထားတဲ့ဖုန်းတစ်လုံးအမေရိကန်ပြည်တော်စုဝါရှင်တန်ပြည်နယ်မှာဖန်တီးထားပါတယ်။ဝါရှင်တန်ပြည်နယ်မြို့တော်အိုလံပီယာကနေလေးမိုင်ဝေးတဲ့ကျောထဲမှာအရင်ခေတ်တွေကသုံးတဲ့လက်နဲ့လှည့်ရတဲ့ကျိုးဖုန်းတစ်လုံးကိုတပ်ဆင်ထားတာပါ။ဒါပေမဲ့ဒီဖုန်းကဘယ်တယ်လီဖုန်းလိုင်းကိုမှဆက်သွယ်ထားတာတော့မဟုတ်ပါဘူး။ခိုရီတန်ဘက်ဆိုသူအမျိုးသားတစ်ယောက်က2020ခုနှစ်ကုန်ပိုင်းမှာဝင်းဖုန်းလို့ခေါ်တဲ့ဒီဖုန်းကိုဖန်တီးခဲ့တာပါ။တငယ်ချင်းဖြစ်သူရဲ့လေးနှစ်အရွယ်သမီးငယ်လေးတူရုတ်တရက်ကွယ်လွန်သွားတဲ့နောက်စိတ်ထိခိုက်ရတဲ့အတွက်အခုလိုအမတ်ရစရာစကားပြောရင်ဖွင့်စရာအဖြစ်တယ်လီဖုန်းလေးတစ်ခုကိုဖန်တီးခဲ့ဖြစ်တာပါတငယ်ချင်းဖြစ်သူမိသားစုကလည်းအဲ့ဒီဖုန်းနေရာကိုအမြဲလိုလိုလာလေးရှိပြီးဆွေမျိုးတငယ်ချင်းတွေကိုလည်းခေါ်လာလေးရှိပါတယ်အခုလိုအကြံဉာဏ်ကိုသဘောချတဲ့အတွက်ဒီလိုဖုန်းမျိုးနောက်ထပ်အလုံး90ကိုလည်းအမေရိကန်ပြည်ထောင်စုတဝန်လိုက်ပြီးဖန်တီးခဲ့ကြတယ်လို့ဂျန်ဘတ်ကပြောပါတယ်ရှင်
ပြုံးနိုင်ငံတောင်ပိုင်းရှန်ကျန်းမြို့မှာလူလုံးပကံပြားပြန်ဒဇင်းကိုအစမ်းပြန်တမ်းပြခဲ့ပါတယ်။ရှန်ကျန်း UFO နည်းပညာကုမ္ပဏီကထုတ်လုပ်ခဲ့တာဖြစ်ပြီးတော့ပန်ကာ12လုံးတက်ဆင်ထားတဲ့ဒီပကံပြားပြန်မှာ လင်းမူးကတော့အလဲကထိုင်ရတာပါ။ရက်စစ်စွမ်းရင်တော့ဒီချင်းပြန်ဟာဒေါင်လိုက်အတက်အစင်လုံးနိုင်ပြီးတော့အမြင့်ပေ650ကျော်နဲ့အချိန်15မိနစ်ကြာပြန်တန်းလို့ရပါတယ်။ဒီရင်မြန်ကို3နှစ်ကြာဖန်တီးထုတ်လုပ်ခဲ့ရတာဖြစ်ပြီးတော့ပြီးခဲ့တဲ့ဇွန်လ3ရက်နေ့ကအစမ်းပြန်တန်းပြခဲ့တာပါ။အခုလောလောဆယ်မှာတော့လူတစ်ယောက်ပဲမောင်းနှင်စီးနှင်လို့ရပြီးတော့နောက်ထပ်ခရီးသည်တွေတင်ဆောင်နိုင်ဖို့အတွက်ဖန်တီးမလားဆိုတာကတော့မသေးချာသေးပါဘူးခင်ဗျာ။
အင်းရနိုင်ငံတောင်မင်းကိုင်ဟိုင်ဒရက်မြို့မှာကျန်းမာရေးကောင်းစေဖို့အတွက်ငါးရှင်တွေကိုစေးနဲ့တုံလိမ့်ပြီးမြူချတဲ့ပွဲတစ်ခုကျင်းပခဲ့ပါတယ်။ Fresh Blaster လို့ခေါ်တဲ့ဒီလိုလှုပ်ကြတဲ့ပွဲကိုတော့ကိုရိုနာကပ်ရောဂါကြောင့်၃နှစ်ကြာရပ်နားခဲ့ပြီးအခုမှပြန်ပြီးတော့ကျင်းပနိုင်တာပါ။အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေဖြစ်တဲ့ပန်းလာရင်ကျက်ယောဂါနဲ့အဆုတ်လေးပြုံရောင်နာတွေကိုတတ်တာစေဖို့အတွက်ငါးရှင်ကိုစေးဘက်ဝင်တည်ဦးအမုံတွေတုံလိမ့်ပြီးမြူချခိုင်းတာပါ။ဘာတင်နီမိသားစုကဥဆောင်ပြုလုပ်ကြဖြစ်ပြီးဒီဒလိထုံးစံအတိုင်းစိတ်ကူလာတာနှစ်ပေါင်း198နှစ်ရှိနေပါပြီ။အသက်ရှင်နေတဲ့ငါဟာအစာရေပြုံတလျှောက်တန့်ရှင်းစေပြီးချွဲတွေကိုလည်းရှင်းပြနိုင်ပြီးတော့ဆေးကလည်းတက်တာစီတယ်လို့လူနာတွေကယုံကြည်ကြပါရဲ့ရှင
်။ဟောစီးယားနိုင်ငံဘိုလိုမြို့မှာပြီးခဲ့တဲ့အပတ်ကဥရောပတလွှားကရုပ်ချင်းစင်တဲ့အမွှာတွေတွေ့ဆုံပွဲကျင်းပခဲ့ပါရယ်။နာဇီဂျာမနီအာနာရှင်အဒော့ဖ်ဟစ်တလာရဲ့မွေးရမြို့ဖြစ်တဲ့ဘိုလိုမြို့မှာသူတို့တွေဟာ၃ရက်ကြာတွေးဆုံပွဲကိုကျင်းပခဲ့ကြတာပါရုပ်ချင်းစင်တူကြတဲ့အတွက်လဲလမ်းသွားရင်လိုက်ကြည့်တာခံရတဲ့အမွှာတွေအတွက်ကတော့တခြားအမွှာတွေကိုကြီးကွင်ရတဲ့အခွင့်အရေးပါပဲလို့ပါဝင်တဲ့အမွှာတွေကပြောပါတယ်သူတို့ဘဝမှာအမွှာတွေဟာတယောက်နဲ့တယောက်မတူဘူးဆိုတာပြဖို့စ조사ရတာလဲမလွယ်ပါဘူးလို့ပြင်သစ်နိုင်ငံကလာရောက်တဲ့အမွှာညီမ၂ယောက်ကပြောပါတယ်အခုလိုတွေးဆုံပွဲကိုလွန်ခဲ့တဲ့39နှစ်လောက်ခရဲကစတင်ခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့အမွှာအတွဲပေါင်း50လောက်လာရောက်ခဲ့ကြပါတယ်။လာရောက်သူအများစုကတော့ဂျာမနီ၊ဩစတီးရီးယားနဲ့ဆွစ်ဇာလန်နိုင်ငံတွေကဖြစ်ပါတယ်ခင်ဗျာ
။
ဒါကတော့ကိုငိမ့်ချက်နဲ့မက်ခင်ဖြူတွေတို့အပတ်စဉ်တင်ဆက်နေတဲ့ကဘာတလွားကထူးခြားတဲ့သတင်းအစီအစဉ်ပါရှင်။ဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှာလည်းတင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြမှာပ
ါခိုင်ဆိုရကစီစဉ်တဲ့မြမရေးအလွတ်သဘောဆွေးနွေးပွဲကိုအရှိတောင်အာဆာနိုင်ငံများအာဆီယံဒီကဖွဲ့ဝင်နိုင်ငံတွေကတက်ရောက်ဖို့ညှင်းဆန်လိုက်ကြပါတယ်ဒီကနေ့စတင်မဲ့ဆွေးနွေးပွဲအတွက်အရှင်ထိုင်းနိုင်ငံကမြမစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးတန်းဆွေကိုတက်ရောက်ဖို့ဖိတ်ကြားထားပါတယ်အခုလိုထိုင်းနိုင်ငံဘက်ကမြန်မာနိုင်ငံသားရေးဝန်ကြီးကိုတက်ရောက်ဖို့ဖိတ်ကြားတာဟာအာဆီယံဖွဲ့ရဘုံရည်တည်ချက်သဘောထားနဲ့ကိုက်ညီမှုမရှိတဲ့အတွက်ပြင်းပြင်းထန်ထန်ဝေဖန်ခံရပြီးတော့လက်ရှိအာဆီယံအလဲကျဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့အင်ဒိုနီးရှားနိုင်ငံကလည်းပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။မလေးရှားနိုင်ငံကလည်းအာဆီယံရဲ့မြန်မာရေးရည်တည်ချက်ကိုအားပေးထောက်ခံကြောင်းနဲ့ထိုင်းနိုင်ငံကစီစဉ်တဲ့ဆွေးနွေးပွဲကိုတက်မှာမဟုတ်ကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုကူးကားပြီးတော့နိုင်ငံပိုင်ဗနာမသတင်းကဖော်ပြခဲ့ပါတယ်။ဗီယက်နမ်နိုင်ငံကလည်းအာဆီယံရဲ့အရင်သဘောတူညီချက်အတိုင်းရှိနေတာကြောင့်ဒီဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်ဘူးလို့ပြောကြားခဲ့သလိုဖိလစ်ပိုင်နိုင်ငံကလည်းမတက်ရောက်ဖို့ဆုံးဖြတ်ခဲ့ပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမိုဝီနိုင်ကတော့အာဆီယံကိုစားစီစဉ်တာမဟုတ်ကြောင်းနဲ့ဒေသတွေအကျိုးအတွက်ဖြစ်ကြောင်းဒီကနေ့ပဲကာကွယ်ပြောဆိုခဲ့ပါတယ်။ထိုင်းဆိုရရဲ့အစီအစဉ်ကိုလက်မခံခဲ့တဲ့အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကိုလည်းရှင်းပြခဲ့တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးကိုကူးကားပြီးတော့ထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ပဒရားမျိုးမှာတနင်္ဂနွေနေ့နဲ့တနင်္လာနေ့တွေမှာကျင်းပမယ်ဒီဆွေးနွေးပွဲအတွက်မြန်မာအကြက်တဲကြောင့်ရိုက်ခတ်မှုတွေကြုံနေရတဲ့နိုင်ငံတွေကိုဖိတ်ကြားခဲ့ပြီးတော့မြန်မာကမ္ဘောဒီးယားလာအိုဘရူနိုင်းဗီယက်နမ်တရုတ်အိန္ဒိယနိုင်ငံတို့ကအစစ်မြင့်ကိုယ်စားလှယ်တွေတက်မယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးကပြောပါရယ်ခင်ဗျာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်သိုနီဘလင်ကင်ဟာတရုတ်နိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်ဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိလာခဲ့ပါတယ်သူခီးစဉ်ဟာတရုတ်နဲ့အမေရိကန်ကြားပွင့်လင်းမြင်သာတဲ့ဆက်ဆံရေးထူထောင်မှုအထောက်အကူဖြစ်စေမယ်လို့မျှော်လင့်ကြောင်းဝန်ကြီးဘလင်ကန်ကပြောဆိုထားပါတယ်ဘလင်ကန်ဟာ2018ခုနှစ်နောက်ပိုင်းတရုတ်ပြည်ကိုလာရောက်ခဲ့တဲ့ပထမဆုံးသောအမေရိကန်နိုင်ငံသားရေးဝန်ကြီးလည်းဖြစ်ပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာလာမယ့်ဇွန်လ22ရက်နေ့မှာအမေရိကန်ပြည်ထောင်စုကိုနိုင်ငံတော်ခီးစဉ်ဖြစ်လာရောက်မှာဖြစ်ပြီးဒီခီးစဉ်ကနိုင်ငံဆက်ဆံရေးမှာသမိုင်းမတိုင်သည့်တွေစိုက်ထူနိုင်လိမ့်မယ်လို့နှစ်ဖက်တောင်းဝန်ရှိသူတွေကအပြုသဘောဆောင်ရှုမြင်နေကြပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြသွားတာပါတနင်္ဂနွေညချမ်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစံကြော်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Patrick Dia ပါရုပ်သံအင်ဂျင်နီယာကတော့ Tiran 1ဖြစ်ပါတယ် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်လွှာကသွားရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.